to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ2019ခုနှစ်ဩဂုတ်လ9ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညပိုင်းစီစဉ်တွေကိုကျမများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုကိုစောဝင်းလိုက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။လူ30ယောက်သေဆုံးတဲ့တနက်ပစ်ခတ်မှုတွေဖြစ်ခဲ့ရာ Ohio နဲ့ Texas ပြည်နယ်တွေကမြို့နှမြို့စီဒေါ်လာထရမ့်ပြည်နယ်သွားဖို့ရှိပါတယ်။မြန်မာတိုင်းဂျာနယ်အမှုဆောင်ရရှိချိုဟောင်း Ross Tangley ကိုမူရစီဝမှုနဲ့ထောင်ဒဏ်73နှစ်ချမှတ်လိုက်ပါတယ်။ထိုင်းနိုင်ငံကထင်းသိမ်းစခန်းတွေမှာရှိနေတဲ့လူကုန်ကူးခံရတယ်လို့ဆိုသူအစီအတွက်စံချိန်တင်များနေပြီလို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းတည်ရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့မနေ့ကကမ္ဘာရွှေဈေးကွက်မှာရွှေတအောင်စကို1490ဒေါ်လာထိရောက်ခဲ့ပြီးတဲ့နောက်မှာပြည်တွင်းရွှေဈေးကွက်မှာရောအခြေအနေဘယ်လိုရှိပါသလဲ။
မယောင်းဝယ်တွေကိုတိမ်တိမ်လောက်ကြဖို့နောက်ဒီဝါတွေကိုလည်းမလိုအပ်ရင်မဝယ်ဖို့မယောင်းဖို့မှလိုအပ်တာတစ်ပိုင်းလိုအပ်တစ်ပိုင်းဝယ်ဖို့နှစ်ပိုင်း
ရန်ကုန်တိုင်းရွှေလုပ်ငန်းရှင်များအတင်ပြန်ကြားရေးတာဝန်ခံဦးအေးချူပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းမှာဒီရဲပိုင်းတွေအတွင်အစိုးရတပ်မတော်နဲ့ DNL တအန်းပလောင်လက်နက်ကိုင်အဖွဲ့ချားမှတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတဲ့အကြောင်းမြန်မာနိုင်ငံအနှံပြားမှာဒီရက်ပိုင်းမိုးအပြင်းထန်ရွာသွန်းတာကြောင့်ပြည်နယ်တချို့မှာရေပင်းနဲ့ကျုံနေကြရတဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းနှာစင်ရပါမယ်။သတင်းပတ်စင်ကဏ္ဍတွေမှာတော့လူထုနဲ့ကျန်းမာရေးကဏ္ဍမြန်မာရေးသုံးသပ်ချက်တို့အပြင်တပတ်အတွင်းအားကစားသတင်းလွှာတွေကိုလည်းတင်ဆက်ပေးပါမယ်။ဒီလိုသတင်းလွှာတွေမတိုင်ခင်မှာတော့အခုအရင်ဆုံးဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုစောဝင်းလိုင်တို့ကပြောပြပေးပါမယ်ရှင်။
ပြည်ကြတဲ့တင်ပတ်ကုံကတနက်ပစ်ခတ်မှုတွေဖြစ်ခဲ့တဲ့ Ohio ပြည်နယ်ဒေထွန်မြို့နဲ့ Texas ပြည်နယ် El Paso မြို့တွေကိုသမ္မတ Donald Trump ဒီနေ့သွားဖို့ရှိပါတယ်။အဲဒီပြည်ခတ်မှုတစ်ခုမှာစုစုပေါင်းတည်ဆုံသူ32ဦးရှိပါတယ်။ဒီဖြစ်ရပ်တွေဟာသမ္မတရဲ့လူမျိုးရေးမုန်းတိမှုသဘောပါတဲ့ပြောစကားတွေတည်ရောက်မှုကြောင့်ဖြစ်တယ်လို့ဒေသခံတော်များကအပြစ်တင်ပြောဆိုထားပြီးသမ္မတကိုသူတို့စီမလာဘူးပြောနေကြပါတယ်။ဒေထွန်မြို့ရဲ့ Democratic မြို့တော်ဝန် Nan Willie ကတနက်ပစ်ခတ်မှုတွေဖြစ်ပြီးသမ္မတရဲ့ပြောဆိုချက်တွေပေါ်သူစိတ်ပြက်မိပေမဲ့သမ္မတရဲ့အခုခီးစဉ်ဟာမြို့ကိုတံပိုးတက်စေပြီးအထောက်ကူဖြစ်စေမယ်လို့မျှော်လင့်နေတဲ့သမ္မတကိုကြိုနေပါမယ်လို့ပြောပါတယ်။အယ်ဘတ်ဆိုမျိုးမှာတော့ဒေသခံတချို့နဲ့ဒေသဆိုင်ရာဒီမိုကရက်တစ်လွတ်တော်အမတ်တွေကသမ္မတကိုသူတို့ကြိုးစားမှာမဟုတ်ဘူးလို့ဆိုပြီးမလာဖို့တိုက်တွန်းပြောဆိုထားကြပါတယ်
။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကရဲတပ်ဖွဲ့အစအုပ်တစ်ခုအနားမှာဒီကနေ့ကာဘုံပောက်ကွဲမှုတစ်ခုကြောင့်လူ14ဦးနဲ့မနေ့တေဆုံးပြီးအနားကအဆောက်အုံတွေလည်းပျက်စီးကုန်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပြည်ထောင်စုဝန်ကြီးဒုတိယပြည်ထောင်စုဝန်ကြီးလုံချုံရေးတပ်ဖွဲ့ဗိုလ်ချုပ်ကြီးခုရှက်စတာကအရသာ60နှစ်အောင်အပါဝင်လူပေါင်း155ယောက်ထိခိုက်ဒဏ်ရာရသွားတယ်လို့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းမှာပြောသွားခဲ့ပါတယ်။မြို့တော်ရဲ့အနောက်ပိုင်းကအာဖဂန်ရဲတပ်ဖွဲ့တပ်သားတွေစုဆောင်းတဲ့နေရာမှာသူတို့တိုက်ခိုက်ခဲ့တာလို့တာလီဘန်တွေကချက်ချင်းပဲကြေညာချက်ထုတ်ပြန်ပါတယ်။ကျင်းပဖို့ရှိတဲ့သမ္မတရွေးကောက်ပွဲမှာဝင်ပြီးမပေးကြဖို့အာဖဂန်နိုင်ငံသားတွေကိုတာလီဘန်အဖွဲ့ကသတိပေးချက်ထုတ်ပြန်ပြီးတရက်အကြာမှာဒီကားဘုံးပောက်ကွဲတိုက်ခိုက်မှုဖြစ်သွားတာပါ။ဖောက်ခွဲပစ္စည်းတွေအပြစ်တင်ထားတဲ့ကားကိုရဲစခန်းအပြင်ဘက်ကစစ်ဆေးရေးဂိတ်မှာလူညုံရေးတပ်ဖွဲ့တွေကတားဆီးစစ်ဆေးချိန်မှာအထေကံဘုံးခွဲသူကဖောက်ခွဲလိုက်တာလို့အာဖဂန်ပြည်ထောင်စုဌာနပြောခွင့်ရနဆရတ်ဒါဟီမီကပြောပါတယ်တပ်ဖွဲ့ဝင်တည်ဆူတောင်းတဲ့ဌာနရှိရာလူညုံရေးတင်းကျပ်ထားတဲ့အဲ့ဒီနေရာမှာအရသားတွေမရှိသလိုဝင်ခွင့်လည်းမရဘူးလို့တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကပြောပါတယ်ပောက်ကွဲမှုဖြစ်ပြီးတဲ့နောက်မိဂိုလုံကြီးတွေတွေ့ရတယ်လို့ဒေသခံတွေကပြောသလိုအဆောက်အအုံအများအပြားလုံးဝပျက်စီးသွားတာကိုလည်းအာဖဂန်ရုတ်တန့်သတင်းဌာနတွေကထုတ်လွှင့်တဲ့သတင်းတွေမှာတွေ့ရပါတယ
်တောင်ကိုရီးယားကအမေရိကန်တပ်ဖွဲ့တွေရဲ့ကုန်ကျစရိတ်တွေတောင်ကိုရီးယားအနေနဲ့တိတိတတ်တာတိုးပြီးဝေမျှကြခံပေးဖို့သဘောတူလိုက်ပြီဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်မြောက်ကိုရီးယားဂျန်ကနေကိုကာကွယ်ရေးအမေရိကန်ပြည်ထောင်စုကိုကုန်ကြစည်တိတိတတ်တာတိုးပေးဖို့တောင်ကိုရီးယားကသဘောတူလိုက်ပြီလို့သမ္မတထရမ့်က Twitter မှာဒီကနေ့ရေးပါတယ်။ဘယ်လောက်တိုးပေးဖို့တောင်ကိုရီးယားဘက်ကသဘောတူလိုက်တယ်ဆိုတာသမ္မတထရမ့်ကရှင်းရှင်းလင်းလင်းမပြောပေမဲ့ကုန်ကြစည်မျှဝေကြခံရေးဆိုင်ရာစစ်ဆေးဆွေးနွေးပွဲတွေစတာပြီးပြီလို့ဆိုပါတယ်။ဒါပေမဲ့လည်းတောင်ကိုရီးယားဘက်ကတော့ဒီကိစ္စနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေအခုအချိန်ထိမဆရသေးဘူးလို့ဒီကနေ့ပြောပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းမှာအမေရိကန်ကိုတောင်ကိုရီးယားကနည်းနည်းလေးပဲပေးခဲ့ပါတယ်။ဒါပေမဲ့သမ္မတထရမ့်ရဲ့ပန်ကြားချက်နဲ့ပြီးခဲ့တဲ့နှစ်မှာတော့တောင်ကိုရီးယားကဒေါ်လာတန်ပေါင်း990ပေးခဲ့ပါတယ်လို့သမ္မတထရမ့်ကပြောပါတယ်။တောင်ကိုရီးယားမှာ1950ပြည့်နှစ်ကိုရီးယားစစ်ပွဲကာလကကျန်နေတဲ့အမေရိကန်တပ်ဖွဲ့ဝင်28500ရှိပါတယ်။ဒီတပ်ဖွဲ့တွေဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကိုတားဆီးဖို့ရည်ရွယ်တာဖြစ်တယ်လို့ပန်ဒဂွန်စစ်ဌာနချုပ်ကပြောပါတယ
်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာကြီးစံထိတာကြောင့်ယူကရိန်းစစ်သား၄ဦးသေဆုံးသွားပြီးတဲ့နောက်ရုရှားသမ္မတဗလာဒီမီပူတင်နဲ့စကားပြောပြီးသွားပြီလို့ယူကရိန်းသမ္မတဗိုလိုဒီမီဇယ်လန်စကီးကပြောပါတယ်။ ကျွန်တော်သူ့ကိုချက်ချင်းပဲဖုန်းခေါ်ပြီးဒီဖြစ်ရကကျွန်တော်တို့အတွက်ငင်းကြရင်းနဲ့ပုံနှိစင်မှာမဟုတ်ဘူးဆိုပြီးပြောခဲ့ရတယ်လို့ KF မြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတဇယ်လင်စကီကပြောသွားပါတယ်ရုရှားကျောင်းနောက်ကပေးထားတဲ့တီးခြားခွဲထွက်ရေးဝါဒီတွေကကျွန်တော်တို့လူထုကိုတပ်ဖြတ်နေတာရက်ပစ်ဖို့ပြောပြပါလို့သမ္မတပူတင်ကိုတိုက်တွန်းခဲ့တဲ့အကြောင်းလည်းသူကပြောပါတယ်သမ္မတပူတင်ကသူ့ကိုတခုခုဂရီပေးခဲ့တယ်လို့ဆိုပေမဲ့အသေးစိတ်ကိုနောက်မှပြောပြမယ်လို့ပြောသွားပါတယ်ခေါင်းဆောင်နဲ့ဦးကြားဒီတယ်လီဖုန်းနဲ့ပြောဆိုရတဲ့ပတ်သက်လို့တော့ရုရှားအစိုးရဘက်ကဘာမှမတုံ့ပြန်သေးပါဘူးအဂုလာ6ရက်နေ့အစောပိုင်းကယူကရိန်းနိုင်ငံဒွန်းနက်စ်ဒေသမှာတီးခြားခွတ်တဲ့ရွာတွေကယူကရိန်းစစ်တပ်ရှိတဲ့နေရာတွေကိုလောင်ချာတွေဆက်တနတ်တွေချေမိုးရီရိုင်ဖယ်တွေနဲ့ပစ်ခတ်ခဲ့တယ်လို့ယူကရိန်းကာဝေးရေးဌာနကအဲ့ဒီနေ့ထုတ်ပြန်ချက်တခုမှပြောထားပါတယ်။2014ခုနှစ်ဧပြီလကတည်းကဆိုရင်အဲ့ဒီဒေသကပဋိပက္ခတွေကြောင့်လူပေါင်း1300ကျော်သေဆုံးခဲ့ရပြီးဖြစ်ပါတယ်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းမီတာ190 kHz 1505ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့ဗူဒူးညဘက်သတင်းတွေကိုတိုင်းဆက်လက်ပြောပြနေပါတယ်မြန်မာ Times သတင်းဌာနရဲ့အမှုဆောင်ရရှိချိုဟောင်းနဲ့အရီဒါချိုဟောင်းဖြစ်သူအသက်62နှစ်အရွယ်ဩစတြေးလျနိုင်ငံသား Ross Dankley ကိုမူရီစီဝါမှုနဲ့ရန်ကုန်အနောက်ပိုင်းခရိုင်တရားရုံးကဒီကနေ့ထောင်ဒဏ်73နှစ်ချမှတ်လိုက်ပါတယ်။သူနဲ့အတူဖမ်းဆီးခံထားရတဲ့ပြည်တည်နိုင်ငံသား Johann Stewart McKenzie ကိုလည်းထောင်ဒဏ်73နှစ်ချမှတ်ခဲ့ပြီးအမှုမှာပါဝင်တဲ့တခြားလူ9ဦးကိုတော့ထောင်ဒဏ်17နှစ်စီချမှတ်လိုက်ပါတယ်။ Ross Dankley နဲ့အခုအမှုမှာပါဝင်သူတွေကို2018ခုနှစ်ဇွန်လ6ရက်နေ့ကဗဟန်းမြို့နေအိမ်မှာမူရီစီဝါမျိုးမျိုးနဲ့အတူဖမ်းဆီးခဲ့တာပါ။စတင်ဖန်စီခံရခြင်းကစပြီးချုပ်ရက်အားလုံးကိုထောင်နံထဲကထုတ်လုပ်ခန်းစားခွင့်ရမှာဖြစ်ပါတယ်။ Ross Dankley ဟာအင်္ဂလိပ်ဘာသာနဲ့စတင်ထုတ်ဝေတဲ့မြန်မာ Time Channel ကိုပူးတွဲတည်ထောင်ခဲ့သူဖြစ်ပြီး10နှစ်ကျော်ကြာလုပ်ကိုင်ခဲ့ပါတယ်။2014ခုနှစ်အောက်တိုဘာလမှာမြန်မာ Time ကို Twin Commercial Bank ဥက္ကဋ္ဌဦးသိန်းထွန်းကအပြီးဝယ်ယူလိုက်ပြီးတဲ့နောက်မြန်မာသတင်းမီဒီယာလောကမှာအဲ့ဒီအချိန်ကလေးကဆက်မလုပ်တော့တာပါ။သူဟာ2012ခုနှစ်တုန်းကလည်းအမျိုးသမီးတူကိုရိုင်းနှက်မှု၊ Visa စီကံဖောက်ပြမှုနဲ့အဖမ်းခံခဲ့ရပါသေးတယ်။အခုပြစ်တဲ့အပေါ်ယူကန်ဝမန်မဝင်ဘူးဆိုတာမစ္စတာဒန်ဂလီနဲ့တိုင်ပင်ပြီးတဲ့နောက်ဆုံးဖြတ်မယ်လို့သူ့ရဲ့ရှင်းနေဖြစ်သူခွန်ရင်းဘန်းကသတင်းတော်တွေကိုပြောပါတယ်
။ဟောင်ကောင်ကျွန်းမှာသတင်းပတ်အတော်ကြားဆန္ဒပြပွဲတွေဖြစ်နေပြီးတဲ့နောက် 1998 ခုနှစ်မှာဗြိတိရှ်လက်ထက်ကနေလွှဲပြောင်းရယူခဲ့တဲ့အချိန်ကဆိုရင်အစိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရပြီးနောက်တစ်ဆင့်ဘာလုပ်မယ်ဆိုတာကိုစဉ်းစားနေတယ်လို့ဟောင်ကောင်နဲ့ပတ်သက်ပြီးတာဝန်ယူလို့ဆောင်ရတဲ့တရုတ်အစိုးရရုံးအကြီးအကဲကဒီကနေ့ပြောလိုက်ပါတယ်။ဟောင်ကောင်ကျွန်းနဲ့ကိုက်ရဲ့တရုတ်နိုင်ငံရှန်ဇန်မြို့မှာပြုလုပ်တဲ့ဆွေးနွေးပွဲတစ်ခုကိုတက်ရောက်လာတဲ့ဟောင်ကောင်ဒေသခံတွေကိုဇန်ရှောင်မင်းကအဲ့ဒီလိုပြောကြားလိုက်တာပါဟောင်ကောင်ဆန္ဒပြပွဲတွေဟာရုံးရင်းစံခါပိုဖြစ်လာပြီးလူအဖွဲ့အစည်းအပေါ်ကြီးမားတဲ့တက်ရောက်မှုပိုပိုပြီးရှိလာနေတယ်လို့ဟောင်ကောင်နဲ့တရုတ်ပြည်မကလွတ်တော်နဲ့အကြံပေးအဖွဲ့အစည်းတွေရဲ့အဖွဲ့ဝင်တွေပါဝင်တဲ့ယာနဲ့ချီတဲ့ဆွေးနွေးပွဲတက်သူတွေကိုဇန်ကပြောပါတယ်ဇွန်လကစတင်ခဲ့တဲ့ဆန္ဒပြပွဲကြီးတွေသတင်းပတ်အတော်ကြားဖြစ်ခဲ့ပြီးတဲ့နောက်ဟောင်ကောင်ရဲ့နေ့စဉ်လူနေမှုဘဝရပ်သွားတယ်လို့ဖြစ်နေပါတယ်ရာဇဝတ်ပြစ်မှုကျွလွန်ထားတယ်လို့တန်တရားရှိသူတွေကိုတရုတ်ပြည်မကြီးမှာတရားရင်ဆိုင်မှုအလွဲပြောင်းပေးရမယ်ဥပဒေမူကြမ်းတစ်ခုအပေါ်မကျေနပ်ကြတဲ့ဒေသခံတွေကဆန္ဒပြနေကြတာပါဥပဒေမူကြမ်းကိုဆက်မလုပ်ဘဲဆိုင်းငံ့ထားပြီးဖြစ်ပေမဲ့ဆန္ဒပြပွဲတွေဆက်ဖြစ်နေပြီးဒီမိုကရေစီပိုရဖို့တောင်းဆိုနေကြပါတယ်ဒီတော်တွေမှာပဲရတပ်ဖွဲ့ဝင်ထောင်ပေါင်းများစွာရှန်ဇန်မှာအထူးကြုံနေနေလက်ကျင်ကလုပ်နေတာကိုရယူထားတဲ့ဗီဒီယိုကိုတရုတ်အာဏာပိုင်တွေကဒီကနေ့အွန်လိုင်းမှာပြသခဲ့ပါတယ
်လူမောင်ခိုကူးခံရသူလူယူဆရသူတွေကိုထားတဲ့ထိုင်းနိုင်ငံကစခန်းတွေမှာလူအတော်များနေပြီဖြစ်ပြီးဒီကံကြတော့အဲ့လူအတော်များဟာလူမောင်ခိုကူးခံရသူတွေမဟုတ်ဘဲနိုင်ငံတွေကိုတရားမဝင်ခိုးသွင်းလာတဲ့ရွှေပြောင်းဝင်သူတွေဖြစ်တယ်လို့လူခွင့်ရေးလူရှာသူတွေကပြောပါတယ်။လူမောင်ခိုကူးမှုတပ်ဖြတ်ရေးဆိုင်ရာထိုင်းနိုင်ငံရဲ့ဥပဒေထဲမှာအတင်းအဓမ္မအလုပ်ခိုင်းစေမှုကိုလည်းလူမောင်ခိုကူးမှုမြောက်တဲ့ပြည်မှုတစ်ခုအဖြစ် AB လကတိုးချဲ့ထည့်သွင်းပြဋ္ဌာန်းခဲ့တာပါ။ဒေါ်လာဘီလျံပေါင်းများစွာအကျိုးမြတ်ရနေတဲ့ပင်လယ်စာလုပ်ငန်းနဲ့လိင်လုပ်ငန်းတွေမှာကျွန်လိုခိုင်းစေတာနဲ့လူမောင်ခိုကူးတာတွေပပျောက်သွားအောင်မလုပ်နိုင်ဘူးဆိုတဲ့ဝေဖန်ချက်တွေထွက်ပြီးတဲ့နောက်ဒီဥပဒေကိုတိုးချဲ့ပြဋ္ဌာန်းလိုက်တာပါ။လူမောင်ခိုကူးခံရတယ်လို့ယူဆသူပေါင်း 1,500 လောက်ကိုအစိုးရစခန်း6ခုမှာထိန်းသိမ်းထားပြီးအဲ့လူတွေဟာတရားရုံးတက်ဖို့တမမို့ပြန်ပို့ခံရဖို့စောင့်နေကြတာလို့လူမောင်ခိုကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုကြီးကြပ်လှုပ်ဆောင်တဲ့လူမှုဖွံ့ဖြိုးရေးနဲ့လူသားလူမျိုးရေးဆိုင်ရာဌာနကပြောပါတယ်နိုင်ငံတွေရဲ့လူမောင်ခိုကူးမှုတိုက်ဖျက်ရေးဆိုင်ရာလှုပ်ဆောင်ချက်တွေကိုမှတ်တမ်းတင်ပြီးနိုင်ငံအလိုက်အဆင့်သတ်မှတ်တဲ့အမေရိကန်နိုင်ငံသားဌာနရဲ့ဒီနေ့အစီရင်ခံစာထဲမှာထိုင်းနိုင်ငံဟာလူမောင်ခိုကူးမှုတိုက်ဖျက်ရေးကိုထိထိရောက်ရောက်မလုပ်ဘူးလို့ဝေဖန်ထားပါတယ်ဒီနေ့တွင်အခုချိန်ထိဆိုရင်လူကုန်မှုခံရသူအရေအတွက်1160နီးပါးကိုစံချိန်တင်အရေအတွက်နဲ့ကဲတင်ထားနိုင်ပြီလို့ထိုင်းလူသားလူမျိုးရေးဌာနကပြောထားပါဗျ။အ
ိန္ဒိယအုပ်ချုပ်တဲ့ကင်ရှမီးဒေသကိုလူကြုံရေးတင်းကျပ်ထားတာနှစ်ရက်ရှိလာတဲ့အချိန်မှာပဲအဲ့ဒီဒေသကိုနယ်မြေတစ်ခုအဖြစ်ခွဲခြားမဲ့ဥပဒေမူကြမ်းတစ်ခုကိုအိန္ဒိယလွှတ်တော်မှအတည်ပြုလိုက်ပြီးတော့အထုကိုပိုင်အုပ်ချုပ်ခွင့်ပေးထားတာကိုပြန်ရုပ်သိမ်းလိုက်ပါတယ်။ ဆက်သွယ်ရေးပြတ်တောက်ထားသလိုရေဘူအပြင်ပိတ်ထားသလိုဖြစ်နေတာကြောင့်ဒီလိုရအပေါ်ကရှမီဒေသခံတွေရဲ့တုံ့ပြန်ချက်ကိုတော့မရသေးပါဘူး။ညမထက်ရအမိန်လိုမျိုးကန့်သက်ချက်တွေကဒီကနေ့အထိဆက်ရှိနေသေးပါ။ဆရီနာကားမျိုးတော်ကလူသူကင်းမဲ့တဲ့လမ်းတွေမှာစစ်သားတွေကင်းလဲနေကြပြီးတန်ဆူချိုးအတားအဆီးတွေလည်းချထားပါတယ်။ဆန္ဒပြပွဲတွေဖြစ်မလာအောင်တားဆီးထားတဲ့အနေနဲ့အင်တာနက်မိုဘိုင်းဖုန်းနဲ့ကြိုးဖုံးဆက်သွယ်ရေးတွေကိုလည်းဖြတ်တောက်ထားပါတယ်။အဲ့ဒီဒေသဟာခွတ်ထွေးဝါဒီတွေရဲ့လက်နက်ကင်တိုက်ခိုက်မှုကြောင့်ဆယ်စုနှစ်ပေါင်းများစွာမတည်မကျင်ဖြစ်နေတာပါ။ညဒေလီမြို့တော်မှာတော့ចောင်းသားတွေလက်ဝဲဝါဒီတွေရဲ့အဖွဲ့ဝင်တွေနဲ့ကရှမီဒေသခံရာပေါင်းများစွာကအိန္ဒိယအစိုးရရဲ့လိုရက်ကိုကန့်ကွက်တဲ့အနေနဲ့ခြေတက်ဆန္ဒပြကြပါတယ်။ဒီလိုရက်ဟာကရှမီလူထုအပေါ်စိုးသွမ်းရက်ဆက်တဲ့လိုရက်ဖြစ်တယ်လို့ဝေဖန်ပြတင်ကြပါတယ်။တစ်ဖက်မှာလည်းကရှမီရဲ့ကိုကိုယ်ပိုင်အုပ်ချုပ်ခွင့်ရုပ်သိမ်းလိုက်တဲ့အစိုးရလိုရက်အပေါ်ထောက်ခံတဲ့တံပြန်ဆန္ဒပြသူအနေနဲ့လည်းရှိခဲ့ပါတယ
်။အာရှရုပ်ရှင်လောကမှာအထင်ရှားဆုံးရုပ်ရှင်စုပေးပွဲတွေကတစ်ခုဖြစ်တဲ့ထိုင်ဝမ် Golden Horse ရုပ်ရှင်စုပေးပွဲမှာတရုတ်ရုပ်ရှင်တွေမပြောဘူးနဲ့တရုတ်ဆောင်တွေမတက်ကြဘူးတရုတ်နိုင်ငံကဒီကနေ့တားမြစ်လိုက်ပါတယ်တိုင်ဝမ်ကျွန်းကိုသူတို့ပိုင်ဒေသဖြစ်တရုတ်ကကြီးညာထားပြီးစီးပွားရေးနဲ့နိုင်ငံရေးပိုင်ဖိအားဆက်ပေးနေချိန်မှာပဲအခုလိုပိတ်ပင်လိုက်တာပါရုပ်ရှင်လောကကြီးကြပ်ရေးအစိုးရဌာနနဲ့ဆက်ဆက်ရှိတဲ့ China ရုပ်ရှင်သတင်းဆိုတဲ့ website မှာတင်ထားတဲ့ဝတ်ကြားတစ်ကြောင်းလေးပါကြီးညာချက်မှာပိတ်ပင်ရတဲ့အကြောင်းရင်းကိုတော့ဖော်ပြမထားပါဘူးဒါပေမဲ့တိုင်ဝမ်ဟာတရုတ်ပိုင်နေမြေထဲမှာပါဝင်ပြီးအဆုံးတစ်နေ့မှာတရုတ်အစိုးရရဲ့အုပ်ချုပ်ရေးအောက်ပြန်ရောက်လာမယ်ဆိုတော့ကိုတိုင်ဝမ်ကအတိမတ်ပြုဖို့ညှင်းဆန်နေတဲ့ပေါ်နှစ်ဖက်တင်းမာနေချိန်မှာပဲဒီကြေညာချက်ထွက်လာတာပါဒါပေမဲ့ဒီလိုပိတ်ပင်တဲ့ကြေညာချက်ထွက်မလာခင်ကတည်းကနိုဝင်ဘာလ23ရက်နေ့မှာလုံမွေပွဲကိုအချိန်မီသွားတက်ဖို့ရာတရုတ်ရုပ်ရှင်လောကသားတွေအတွက်အခက်တွေ့စရာအခြေအနေကရှိထားပြီးသားပါတရုတ်ပိုင်နေအဖြစ်အတိမတ်ပြုရေးကိစ္စတိုင်ဝမ်ကမလိုက်နာတဲ့ပေါ်စီးပွားရေးအရတန်ခတ်တဲ့အနေနဲ့စက်တင်ဘာလ1ရက်နေ့ကစပြီးတိုင်ဝမ်ကိုတဦးချင်းခီးသွားလာခွင့်ပိတ်ပင်ကန့်သတ်ထားတဲ့အကြောင်းတရုတ်ဆိုရကသိမကြခင်ကပဲကြေညာထားတာကြောင့်ဖြစ်ပါတယ်ဒီလိုပိတ်ပင်တဲ့ပေါ်စိတ်ပြက်မိပြီမဲ့ပွဲကတော့စီစဉ်ထားတဲ့အတိုင်းဆက်လုပ်သွားမယ်လို့စုပေးပွဲဖြစ်မြောက်ရေးကော်မတီက AB သတင်းဌာနကိုပြောပါရယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကဈေးတခုထဲမှာမပေါက်ကွဲသေးတဲ့ဘုံတလုံးကိုထိုင်းအာဏာပိုင်တွေဒီကနေ့တွေ့ရှိဖယ်ရှားလိုက်ပါရယ်။ဒီဘုံဟာပြီးခဲ့တဲ့သတင်းပတ်ကချိန်ကပ်စီစဉ်ပြီးပေါက်ခွဲခဲ့တဲ့ဘုံတွေကမပေါက်ဖဲကျန်နေခဲ့တဲ့ဘုံဖြစ်တယ်လို့ဆိုပါရယ်။အဲ့ဒီပေါက်ကွဲမှုတွေကြောင့်လူ၄ယောက်ဒဏ်ရာရခဲ့တာပါ။အခြားသောအခြားနိုင်ငံများဖွဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့အစည်းအဝေးနဲ့အမေရိကန်တရုတ်နဲ့တခြားကမ္ဘာအင်အားကြီးနိုင်ငံတွေကနိုင်ငံကြီးဆိုင်ရာထိပ်တန်းတာဝန်ရှိသူတွေဘန်ကောက်မှာအစည်းအဝေးတွေလုပ်ခဲ့တဲ့ရက်တွေအတွင်းပြီးခဲ့တဲ့တောက်ကြံလေးကဘုံအသေးစား6လုံးနဲ့ပြီးလောင်စေတဲ့ဘုံ6လုံးပေါက်ကွဲခဲ့တာပါခင်ဗျာ
ဗုဒ္ဓဟူးနေ့ညပိုင်းအတွင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဇော်ဝင်းလှိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်ထုတ်လွှင့်ပေးပါမယ်မနေ့ကကမ္ဘာရွှေဈေးကွက်မှာရွှေတအောင်စကို1490ဒေါ်လာအထိရောက်ခဲ့ပြီးတော့ပြည်တွင်းရွှေဈေးကွက်မှာလည်းဒီနေ့ဩဂုတ်လ9ရက်ညနေမှာအခောက်ရွှေတစ်ချက်သားကို12သိန်းနီးပါးဖြစ်လာပါတယ်။ရန်ကုန်မှာတော့လက်ရှိမှာဈေးကွက်ပိတ်ထားပြီးအယောင်းဝယ်ကိုလည်းထိန်းသိမ်းလုပ်ကြဖို့ရွှေလုပ်ငန်းရှင်အသင်းတာဝန်ရှိသူတွေကဒီကနေ့ပြောလိုက်ပါတယ်။ VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ကမ္ဘာရွှေဈေးကတနည်းတခြားတရေရိတ်တက်နေပြီးသူနဲ့ချိတ်ဆက်ထားတဲ့ပြည်တွင်းရွှေဈေးကလည်းအခောက်ရွှေတစ်ချက်သားကို13,900ကျပ်အထိရောက်လာပါတယ်။မနေ့ကနဲ့ဒီနေ့နှစ်ရက်လုံးရန်ကုန်မှာရွှေဈေးကမဖွင့်ပဲအယောင်းဝယ်မရှိသလောက်ဖြစ်နေရလို့ရွှေလုပ်ငန်းရှင်တွေကပြောပါတယ်။ဒါနဲ့ပတ်သက်ပြီးရန်ကုန်တိုင်းရွှေလုပ်ငန်းရှင်အသင်းဝင်တွေဒီနေ့အစည်းအဝေးလုပ်ကြပါတယ်။ရန်ကုန်တိုင်းရွှေလုပ်ငန်းရှင်အသင်းပြန်ကြားရေးတာဝန်ခံဦးအေးချူကအခုလိုပြောပါတယ်။
ရွှေသိန်းညတည်နေအောင်ပေါ့နော်ဈေးတွေစိတ်မတက်အောင်ဆိုပြီးငါတို့ကဒီမှာဒီနေ့စီးပွဲခေါ်တာပေါ့နော်အယောင်းဝယ်တွေကိုထိန်းသိမ်းသိမ်းလုပ်ကြဖို့နောက်ဒီဝါတွေကိုလည်းမလိုအပ်ရင်မဝယ်ဖို့မယောင်းဖို့ဟိုမှာလိုအပ်တာတစ်ပိုင်းလိုအပ်တစ်ပိုင်းဝယ်ပေါ့နှစ်ပိုင်းလိုအပ်နှစ်ပိုင်းဝယ်အဲ့ဒါမျိုးလေးတွေဒီနေ့ကနည်းနည်းတော့ချပြတာပေါ့ဟိုဘယ်လိုပြောရမလဲဆိုတော့အယောင်းဝယ်မလုပ်တဲ့သဘောပါပဲ
ဒီနေ့ဩဂုတ်လ9ရက်ညနေပိုင်းမှာကမ္ဘာရွှေဈေးကတောင်းအောင်စကိုအမေရိကန်ဒေါ်လာ1494အထိဖြစ်နေပါတယ်အမေရိကန်ဒေါ်လာတန်ဖိုးကလည်းမြန်မာငွေနဲ့လဲလှယ်နှုန်းမှာဆက်ပြီးတက်နေလို့ပြည်တွင်းရွှေဈေးကလည်းမကျနိုင်သေးကြောင်းအောင်တမာတိရွှေဆိုင်ထွေထွေမန်နေဂျာဦးမော်ကပြောပါတယ
်။သတိထားမိသလောက်ဆိုလို့ရင်6နှစ်အတွင်းမှာဒီကောင်အမြင့်ဆုံးရောက်နေတယ်။တကယ်တမ်းပြောမှဆိုရင်ခုဒီလိုအချိန်မျိုးမှာဖြစ်တင်နာကဒေါ်လာဈေးကကျရမှာလေ။အရင်တော့ဆိုရင်ကျွန်တော်တို့ကဒေါ်လာနဲ့ဒီကမ္ဘာရွှေဈေးနဲ့ပြောင်းပြန်ချိုးလေ။ချင်းချင်းပြောရင်ကျွန်တော်တို့ကုန်တယ်လောကမှာ7သိန်းနဲ့1,000-2,000လောက်ရောက်လာတဲ့အချိန်မှာဒီနေ့နဲ့ကြာမယ့်အချိန်ကြီးရောက်နေပြီဆိုတော့ကိုယ်နဲ့တော်တော်များများကရောက်ပြီတော့မှပဲအကြောက်ပြန်ဆောင်နေကြတယ်အခုချိန်ဒီဘယ်သူမှပြန်မဝင်ဘူ
းမနှစ်က2018ဩဂုတ်လဒီအချိန်မှာကမ္ဘာရွှေဈေးကတောင်းအောင်စကိုဒေါ်လာ1200ဝန်းကျင်ပဲရှိခဲ့ပြီး 2019年2月23日，南昌市古沙马沙特开发的，二零二零年2月23日，南昌市古松拉二十一码大红沙谷，多拉二十空调大楼，平均水价来得接到三十多元，面容三年定额发的。南昌市古松拉二十一码，三十多元起三十二个阿巴，阿古阿古拉可能要码水价三十多元的要来，请你个，满得雷单水龙安县定额来，门那个四位楼比，请你的出个特定图片给来了，阿等奥克塔五点通啊，忽悠一个表发的。
学习起来了，学习没回来，爸妈没撇过。工资弄这点水，学习这路过分，这点水也撇了嘛哩。咱们学习啊，没回来，没回来，路线下来，工资弄啊，三六十个是吧？没啥农业的，也是个学习没回来下来，对，人民人生嘛，就是没家能搞呢。所以进入这点水，过了后就知道，过啊，那多少学习不嘛，你一个呗，这大了，知道，但用不到，但没有这点，知道，爸妈所以人家都没学，就能教他玩嘞。
美国的第二工作一点嘛，没有必要。格把西瓜就当木农，你贵呀？格把那个弟弟个，不办的也，我这不是偏向木一家。格把水这个，当上我到了汤阿呀，交到里面了，不能把个看满他吧的。
格把水水块面的大家，比如水水块股，白露也开巴的嘞。虽然呢，把它比如，故作太多人被捕，他那个拿新个呀了吧？可是比如相比苗白嘛，大伯里皮包里的将的人拿过讨论皮包没？相比呢，苗白嘛，第一白女一转，所以他们说呢，第二呢，里的俺不让人家看破家嘛，大伯里是在皮包里边的。应该那个大伯中间皮包给的喽，第二里也俺也呢，超越你的嘛，内心皮包给的将呢，所以。
白卡透视新来了，将皮包啊皮将，DNA里白卡表白的，那是身边的苗白人请你这个，VOA密码白人听到过母说个，真别别话没信。OK，所以人家一故事来判的，苗白人怕没破瑞家，人家一孙女破瑞家等你去嘛，第一白人一转，身边的苗白人也转嘛，大伯瑞可是谁骗了你吧嘞？
ที่จะไปด้วยพี่บอยเลยแต่บอยเนี่ยปัตตาบีที่อันอะไรก็ตามเราจะไปเบื่อสุขุนศิษย์ดูบ่มุดได้จ้าก็ที่เรื่องนี้ง่ายเฉยตรงนี้สบายเลยพี่แม่ว่าเนาะมันเนี่ยกูขายมันแต่ที่ทำมันเนี่ยมันเนี่ยคนน่ะมหาสวรรค์เจ้าเนาะเนี่ยเจ้าเรื่องนั้นชาวเมืองอ่าเพื่อกับหัวปัจจุบันปัจจุบันอ่าเช่นอาชีพ
ถ้าเกิดนี่เราบอกว่าเรื่องที่เราไม่ชี้เดียวชาวเย็นนี่ก็คุกคามอยู่เนี่ยมาเนี่ยเนี่ยเจ้าแม่อยู่เนี่ยมาตอนนี้พี่บอกแกไปที่ตรงนี้ด้วยมาเนี่ยส่งไต้หวันกู้เงินพี่บอกแกเจ้าที่อันนี้ก็เดินทุบยันท้าบาร์เลยอินคานี่ก็พี่บอกเลยไต้หวันเนี่ยปัตตาบีบุ๋มุตได้เจ้าก็คุลุเสียบยาบาร์เลย
แต่เป็นการทุกสิ่งที่เราเลือกใช้
อ่าดีมหานามาพิเดฮัสเซนต์เจ้าอ่ะกูใครนำกูไปกันนี่เจ้าอะไรนักเจ้าอะไรทำเงี้ยไปกันนี่เจ้าอะไรนักเจ้าเงี้ยเป็นนี่เจ้าอะไรนักเจ้าเงี้ยเป็นนี่เจ้าอะไรนักเจ้าเงี้ยเป็นนี่เจ้าอะไรนักเจ้าเงี้ยเป็นนี่เจ้าอะไรนักเจ้าเงี้ยเป็นนี่เจ้าอะไรนักเจ้าเงี้ยเป็นนี่เจ้าอะไรนักเจ้าเงี้ยเป็นนี่เจ้าอะไรนักเจ้าเงี้ยเป็นนี่เจ้าอะไรนักเจ้าเงี้ยเป็นนี่เจ้าอะไรนักเจ้าเงี้ยเป็นนี่เจ้า
ေ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ခဏတစ်ချက်ဖြစ်တယ်လို့ပဲသိရတယ်ဗျာကျွန်တော်တို့စီတော့သတင်းပို့တာပါညာတော့မရှိဘူးသိရတာကတော့ဒီမော်ဟန်ပေါ့မော်ဟန်နဲ့ရကန်သွားတဲ့လမ်းကြောင်းပေါ်မှာလို့တော့အကြမ်းမသိရတယ်သူကတာမွန်ရဲ့လမ်းဘက်ကိုဒီနေ့တော့ဘာသာမှမကြားဘူးဗျာ
ပြီးခဲ့တဲ့လ22ရက်နေ့ကကျင်းပတဲ့တမ်မရော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာတော့ဇွန်လ16ရက်နေ့ကနေဇူလိုင်လ21ရက်နေ့အထိအရှေ့မြောက်တိုင်းစစ်ထဏာကျုံနယ်မြေအတွင်းတိုက်ပွဲ32ကြိမ်ဖြစ်ပွားခဲ့ရမှာ TNL နဲ့အကြိမ်20ဖြစ်ခဲ့ကြောင်းဒီလိုဖြစ်ပွားတာဟာ TNL ကနယ်မြေကျော်လွန်လှုပ်ရှားတဲ့အတွက်ဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်TNLA ဘက်ကတော့တမ်ရော်နဲ့သူတို့အကြားမှာနှစ်ဖက်သဘောတူနယ်မြေပိုင်းခြားသတ်မှတ်ထားတာမရှိဘူးလို့တုံ့ပြန်ထားပါတယ်။တမ်ရော်ဘက်ကရှမ်းပြည်နယ်ကအရှေ့မြောက်တိုင်းစစ်ထဏာကျုပ်အပါအဝင်စစ်တိုင်း၄ခုနဲ့ကချင်ပြည်နယ်ကစစ်တိုင်းတစ်ခုကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစတင်ပြီးစီးရဲလှုပ်ရှားတာတွေရပ်ဆိုင်းကြောင်းထုတ်ပြန်ထားပါတယ်။ဒီကြေညာချက်ကိုအော်ဂိုလာဂုံတိတက်တန်းတိုးမြင့်ထားသလိုအပြည့်ရထားချိန်မှာလည်းငြိမ်းချမ်းရေးဆွေးနွေးဖို့အတွက်တိုက်တွန်းထားပါတယ်။လောလောဆယ်မှာတော့အစိုးရနဲ့ TIA ကချင် TNLA တအန်းပလောင် MNDAA ကိုကန် AA ရခိုင်စတဲ့တပ်ဖွဲ့တွေအကြားမှာ bilateral call နှစ်ဖက် PS စာချုပ်ချုပ်ဆိုနိုင်ဖို့အတွက်ဆွေးနွေးနေစေအခြေအနေမှာရှိနေပါတယ်
။ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေအကြောင်းကိုကိုမိုးစောသတင်းပေးပို့ထားတာပါ။ VOA ကအခုထုတ်လွှင့်နေတဲ့ Radio Season တွေကို VOA ရဲ့ Internet ဆက်မြတာ burmese.voanews.com မှာနားဆင်နိုင်ပြီလို့ VOA ရဲ့ Facebook ဆက်မြတာ VOA Burmese News မှာလည်းအခုကျွန်တော်ထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုဆက်ပြီးတော့မြန်မာနိုင်ငံပြည်နယ်တချို့မှာရေပင်းနဲ့ကျုံနေရတဲ့အကြောင်းကိုနားဆင်ရပါမယ်မြန်မာနိုင်ငံအနှံပြားမှာဒီရပိုင်းမိုးအပြင်းထန်ရွာသွန်းတာကြောင့်မွန်ပြည်နယ်၊ကရင်ပြည်နယ်နဲ့ပဲခူးတိုင်းတို့မှာမြေကြီးဟာဆိုးရင်ရေမှန်ရောက်ခဲ့ပြီးတော့ရေကြီးရေရှမ်းတာတွေဖြစ်ပေါ်နေပြီးရေဘေးဒုက္ခတွေဥယျာဉ်တိုးလာပါတယ်။မွန်ပြည်နယ်မှာယထာလန်းရေကျော်လို့ယထာအသွားလာတွေကိုလည်းရပ်တန့်ထားရပါတယ်။ဒီအကြောင်းကို VOE မြန်မာပိုင်းသတင်းတောက်ကိုထဲအောင်ခန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ပင်လယ်ပင်လယ်မှာဖြစ်ပေါ်နေတဲ့မွန်တိုင်းငယ်ချင်းကြောင့်မြန်မာနိုင်ငံအနှံပြားမှာမိုးရွာသွန်းနေပြီးမွန်ပြည်နယ်ကရင်ပြည်နယ်ပဲခူးတိုင်းတို့မှာမြေရာဆွန့်ရေမထက်ကျော်လွန်ပြီးရေဘေးဒုက္ခတွေစကန်နေဖွင့်လှစ်ထားရပါတယ်။မွန်ပြည်နယ်ဘီလီမြို့မှာတော့မြေရာအနည်းငယ်ကျဆင်းပေမဲ့ဆွန့်ရေမထက်မှာပဲရှိနေပါသေးတယ်။ဘီလီမြို့အခြေအနေနဲ့ပတ်သက်လို့ရေဘော်ကုကေယုံဒုတိယဦးစီးမှုဒေါ်အေးကြီးက
ဟောလာ2စင်တီမီတာလောက်ကျသွားပါပြီ။အဲ့မော်ဒီမှာတော့မော်ဒီမှာတော့မိုးတိတ်နေတဲ့ခါကျတော့မိုးမရတော့တကယ်လေးကျသွားတယ်ဆိုတဲ့သဘောပါ။ဒီတို့ခတဲ့အချိန်တွေကဒီနေ့မနက်7:00နာရီဒီညီမတို့ပြင်းထုတ်တဲ့အချိန်မှာ8,500ရှိပါပြီ။ကျေစည်ရေးစခန်းစုစုပေါင်းက38ခု။ဒီကရက်ွက်ကြွေးရအုပ်စုကအလုံးမ16အုပ်စုပါ။ဟုတ်ကဲ့အဲ့ဒါတိုးလာတဲ့ဟာပါမနေ့ကထက်ကိုတိုးလာတာပါ။တိုးလာတယ်ဆိုတာမနေ့ညနေပိုင်းမှာတိုးတဲ့ဟာတွေပေါ့နော်
။စိုးရေမထက်ကျော်လွန်တဲ့အတွက်ကြောင့်ရထားလမ်းရေကျော်သွားပြီးတောလာမှုရေဆိုင်ခဲ့ရပါတယ်။လမ်းမဆက်တွေ့အခြေအနေနဲ့ပတ်သက်လို့ဒေါ်အေးကြီးကအခုလိုပြောပါတယ
်။လမ်းပိတ်ထားတယ်ဆိုတာကအခုညီမတို့ဒီဝါလောက်မှာပေါ့တောင်ကလေးဘက်မှာတော့လမ်းနည်းနည်းလေးပေါ့နော်ပြေကျော်တယ်။ဒါပေမဲ့လမ်းဖွင့်ထားပါတယ်နော်ရန်ကုန်မော်ဂန်ကားလမ်းတော့ပြေးသွားနေပါတယ်လမ်းမပိတ်ထားပါဘူးပိတ်ထားတဲ့ဟာကတော့မြေရထားနဲ့ပိတ်ထားတာပါ
။ရထားပေါ်ပိတ်မိနေသူတွေကိုတိုင်းစိုးအဖွဲ့အစည်းအင်းနဲ့အဝေးပြေးဝင်းတွေကိုပို့ဆောင်ပေးနေပြီးကုညီထောက်ပံ့တာတွေလည်းပြုလုပ်နေပါတယ်။ဒါအပြင်တန်လင်းမြေအရာလည်းစိုးရင်ရေမတ်တဲ့ကျော်လွန်နေတဲ့အတွက်ကင်းပြင်းတဲ့နေရာတော်တော်များများမှာရေကြီးရေရှမ်းတာတွေဖြစ်ပေါ်နေပါတယ်။ဖန်မြို့အခြေအနေနဲ့ပတ်သက်လို့ဖန်ထွေးရီအုတ်ချုပ်ရီဒုတိယဦးစီးမှုဒေါ်ရင်စိုးက
တို့တို့ဖန်မြို့နယ်မှာလေအခုလက်ရှိချိန်တည်းကရေပစ်စကန်12ခုဖွင့်ထားရပါတယ်ရှင်ဟုတ်အမျိုးပေါ်ရက်ကွက်မှာပေါ့နော်မနေ့ကထက်ဟိုပါပေါ့နော်မနေ့ကညဆိုရင်839လောက်ဖြစ်တယ်ပေါ့နော်ဒါပေမဲ့ဒီနေ့မနေ့ကတော့834လောက်ပဲရှိတော့တယ်ဟုတ
်အခုလာထဲမှာရေပစ်စင်ပြည်သူတောင်းကြီးရှိလာပြီးဖြစ်ပေမဲ့လူသေဆုံးတာတော့မရှိသေးပါဘူးပြည်ကလေးလာကကချင်ပြည်နယ်နဲ့မကွေးတိုင်းတို့မှာမိုးဆက်မပြတ်ရွာသွန်းပြီးရေကြီးရှမ်းသာတွေဖြစ်ခဲ့လို့တောင်ညာချောင်းရီကျောက်လူ3ဦးသေဆုံးခဲ့ပါတယ်။လူသေဆုံးတာနဲ့ပတ်သက်လို့ဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနညွှန်ကြားရေးမှူးဒေါ်ဖြူလဲလဲထွန်းက
ဇူလိုင်လမှာဖြစ်ခဲ့တော့တယ်ကချင်မှာဖြစ်တော့တယ်။ကချင်မှာဖြစ်တော့ကကချင်ဆော့လော်မှာတယောက်ဘာလို့ဒီလိုရေကြီးရှမ်းမှုတွေဖြစ်ခဲ့ချိန်မှာဂျင်းမြစ်တို့ကတော့အဲ့လိုပုံစံတောင်ညာချောင်းရီမှာမျောပြီးတော့သေဆုံးတာပေါ့။အဲ့ဒီဟာကွာကချင်မှာတယောက်ရှိတယ်မကွေးမှာတယောက်ရှိတယ်ဟိုတောင်ကြားချောင်းရီနဲ့မျောပြီးတော့သေဆုံးတာပေါ့တောင်ယောက်ရှိခဲ့တယ်ကြာအမအခုဖြစ်နေတဲ့ပြည်နယ်တိုင်းမှာတော့မရှိသေးပါဘူးပေါ့
မုံတိုင်းရှင်ကြောင့်ပြည်내တိုင်းချို့မှာနောက်နှစ်ရက်ခန့်မိုးရွာသွန်းနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကခန့်မှန်းထားပြီးမြေအခြေအနေနဲ့ပတ်သက်လို့လည်းအချိန်နဲ့တပြင်းညီသတင်းထုတ်ပြန်ပေးနေပါတယ်။ရှာဖွေကယ်ဆယ်ရေးပိုင်းကိုအသိပြင်ဆင်ထားတယ်လို့တာဝန်ရှိလူတွေကပြောဆိုထားပြီးရေကြီးရေရှမ်းတာနဲ့ပတ်သက်လို့သတိပေးထုတ်ပြန်ချက်တွေလည်းထုတ်ပြန်ပေးနေပါတယ်ခင်ဗျာ။
မောင်ရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင ်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပဲအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ အခုဆက်ပြီးတော့ American ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ပြီးခဲ့တဲ့သတင်းပတ်ကတနက်ကင်ပစ်ခတ်မှုတွေတိချားစီဖြစ်ပွားခဲ့ပြီးတော့တေဆုံးသူ31ယောက်ရှိသွားပြီဖြစ်တဲ့ Ohio ပြည်နယ် Dayton မြို့နဲ့ Texas ပြည်နယ် El Paso မြို့တွေကိုသမ္မတ Donald Trump ဒီကနေ့သွားရောက်ပါမယ်။ American ပြည်ထောင်စုမှာတနက်ကင်ဆောင်ခွင့်ကိုတင်းတင်းကြပ်ကြပ်ထိန်းချုပ်တဲ့စီးမျဉ်းတွေချမှတ်ဖို့တောင်းဆိုမှုတွေအသစ်တပံပေါ်လာနေတဲ့အချိန်တရားမဝင်ရွှေ့ပြောင်းသူတွေနဲ့ပတ်သက်လို့သမ္မတရဲ့ပြောဆိုချက်တွေဟာလူမျိုးရေးခွဲခြားတဲ့ပြောဆိုချက်တွေဆိုပြီးရှုတ်ချပစ်တင်တာတွေခံနေရချိန်မှာပြစ်ခတ်မှုဖြစ်ပွားတဲ့မျိုးကြီးနှမျိုးကိုသမ္မတ Trump တွားရောက်တာပါ VOA သတင်းတာ Richard Green ရဲ့သတင်းလွှာကိုကိုသိန်းထာယူကပြောပြပေးပါရှင
်သမ္မတကိုင်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တဲ့ Dayton နဲ့ El Paso မျိုးကြီးတွေကိုသမ္မတမသွားခင်ညနေမှာပဲသမ္မတကိုင်ဆောင်ခွင့်ပြင်းပြင်းထန်ထန်ထိန်းချုပ်ရေးတောင်းဆိုလှုပ်ရှားသူတွေအင်ဂျီတော်နီးမှာစုဝေးခဲ့ကြပါတယ်။အင်တာနက်နဲ့သတင်းပြပွဲတွေကဝယ်တဲ့သူတွေပါဝင်သတင်းဝယ်ယူသူအားလုံးရဲ့နောက်ခံသမိုင်းတွေကိုစစ်ဆေးဖို့ဒီမိုကရက်အများစုလွှမ်းမိုးတဲ့အောက်လွှတ်တော်ကအတည်ပြုထားတဲ့ဥပဒေကြမ်းကိုအထက်လွှတ်တော်ကမဲခွဲအတည်ပြုပေးဖို့ဆန္ဒပြတောင်းဆိုနေကြတာပါ။သမ္မတဒေါ်နယ်ထရန့်ကတော့တင်းလာနေကမိကွန်းမှာစိတ်ပုံမှန်မဟုတ်တဲ့စိတ်ကြမ်းမာရေးချိုယွင်းမှုလိုမျိုးအကြမ်းဖက်ဗီဒီယိုဂိမ်းတွေကစားတာမျိုးတွေကိုပြစ်ခတ်မှုဖြစ်စေတဲ့အကြောင်းရင်းတွေအဖြစ်အပြစ်ဖို့သွားပါတယ်။ဒါပေမဲ့လည်းတိုင်းပြည်မှာတနက်ကိုလွယ်လွယ်ကူကူဝယ်ယူလို့ရနေတာမျိုးကိုအပြစ်တင်ဖို့တော့မသိကြိုးကျွန်ပြုတ်သွားပါတယ်။အထူးသဖြင့်ဒေတာမျိုးပြစ်ခတ်မှုမှာတနက်သမားသုံးသွားတဲ့တွဲလိုက်ပြစ်လို့ရတဲ့တိုက်ခိုက်ရေးတနက်မျိုးတွေကိုလွယ်လွယ်ကူကူကင်ဆောင်ခွင့်ရနေတာမျိုးပါ။ဒေတာမျိုးတော်ဝင်နန်ဝဲလီကအခုလိုပြောပါတယ
်။
ကြည့်လေသူပြောတဲ့မှတ်ချက်ကိုကျမကစိတ်ပြက်မိတာပါဆိုလိုတာကကျမတို့မျှော်လင့်ထားတဲ့အတိုင်းဖြစ်မလာဘူးတနက်ကိစ္စကိုသူပြောလာတယ်ပြီးခဲ့တဲ့နှစ်ပိုင်းတွေမှာတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတော့တမရပြောတာတွေကိုကြည်ရင်သူ့ဘာကိုယုံကြည်ထားတယ်လေဆိုတာကိုသူ့ကိုယ်တိုင်သိရလားလို့တောင်ကျမမသိဘူးပွင့်ပွင့်လင်းလင်းပြောတာပါအ
ဲပါဆိုမျိုးကဂုံစုံဆိုင်ကြီးမှာလူ22ယောက်ပြစ်ဒဏ်ခံခဲ့ရတာပါဒေတာမျိုးကနေအဲပါဆိုမျိုးကိုတမရထွန်သွားပါလိမ့်မယ်ပြစ်ခတ်သူအဖြစ်တန်တရားရှိထားတဲ့သူကတိုက်ခိုက်မှုမဖြစ်ခင်နိုင်ပိုင်းအတွင်းမှာသူ့ကိုယ်သူလူပြူကြီးဆွေးဝါဒီတယောက်ဖြစ်ရွှေပြောင်းဝင်ရောက်လာတဲ့စပိန်စကားပြောတဲ့သူတွေကိုအကြီးအကျယ်မုန်းတဲ့အကြောင်းအွန်လိုင်းကနေစာရည်ရေးသားဖြန့်ဝေခဲ့ပါတယ်ဒီလိုမုန်းစကားတွေဖြန့်ဝေတာတွေကိုပြစ်တင်ရှုံချဖို့သမ္မတထရန့်ကတနင်္လာနေ့မှာပြောခဲ့ပါတယ်ဒါပေမဲ့လည်းသမ္မတကိုယ်တိုင်ဒီလိုအတွေးအခေါ်ကိုလက်ခံထားသူအဖြစ်ဝေဖန်ခံနေရတာပါပြီးခဲ့တဲ့ဖေဖော်ဝါရီလအဲဘာဆိုမြို့မှာကျင်းပခဲ့တဲ့လူလူစည်းဝေးပွဲမှာသမ္မတကိုယ်တိုင်ဗဟိုအမေရိကတိုက်နိုင်ငံတွေနဲ့မက္ကဆီကိုဘက်ကဝင်လာသူတွေကိုဟန်တာရေးတတိုင်းကာဖို့အခိုင်အမာဂရီပေးပြောဆိုခဲ့ဘူးပါလေ
Walls work actually there's nothing like them for what we're talking about
နိုင်ငံတွေစောက်တာလုပ်ဖြစ်ပါတယ်ကျွန်တော်တို့ပြောနေတာမျိုးတခါမှမဖြစ်ခဲ့ဘူးပါဘူးမျိုးရစေးတွေဝင်လာတာဟန်တာခြင်းပါတယ်တရားမဝင်မှောင်ခိုကူးတဲ့လူတွေကိုဟန်တာခြင်းပါတယ်ရာဇဝတ်သားတွေကိုတားဆီးခြင်းပါတယ်နိုင်ငံတွေကြောင့်တားနိုင်နေတာပါလူတွေအသက်တွေအများကြီးကျွန်တော်တို့ကဲနိုင်ခဲ့ပါတယ
်ဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းအဖြစ်ရှင်ပြိုင်နေတဲ့ဖီတိုအော်ရက်ကတော့သမ္မတထွန့်ရဲ့ရွှေပြောင်းလာသူတွေကိုစန့်ကျင်ပြောဆိုချက်တွေကြောင့်သူကြိုးစုံမှာမဟုတ်ဘူးလို့ဆိုပါတယ
် There's a very real consequence to this we
see တကယ်ကိုအကျိုးဆက်တွေရှိနေပါတယ်တိုင်းပြည်မှာအမုန်းတရားအခြေခံကျွလုံနဲ့ရာဇဝတ်မှုတွေတွေ့လာနေရပါတယ်ပြီးခဲ့တဲ့၃နှစ်အတွင်းဖြစ်ခဲ့တဲ့အကြမ်းဖက်မှုတစ်ခုချင်းစီမှာကိုတွေ့နိုင်ပါတယ်ဒီတဲ့ပုံပြီးတက်တည်ပြဖို့လို့ရင်သမရဘာလုပ်ခဲ့တယ်လဲဆိုတဲ့မေးခွန်းကိုပြီးခဲ့တဲ့စနေနေ့ကအဖြစ်ပြက်ကပြပါလိမ့်မယ်။သူ့အနေနဲ့ဒီကိစ္စကိုအကောင့်ဘက်ကနေအဖြေရှာနိုင်အောင်ဆက်လုပ်နေတယ်လို့ထင်ပါသလား။ကျွန်တော်ကတော့လုံးဝမမြင်ပါဘူး
။ဒါပေမဲ့လည်းအယ်ဘာဆိုမြို့တော်ဝင်ဒီမာဂိုကတော့သမရထရန့်မြို့ရောက်လာတဲ့အချိန်မှာသူကြိုဆိုမယ်လို့ပြောဆိုထားကြောင်းပါခင်ဗျာ
။ကိုသိန်းထိုင်ဦးပြောပြခဲ့တာပါ။ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နှားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညာချမ်းပါရှင် VV မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ1925နဲ့32တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာစီးကျူသွေးကျူဝေဒနာရှင်တွေအတွက်ဆောင်ရွက်ဆောင်ရွက်တွေကိုနားဆင်ရမှာဖြစ်တယ်လို့ဥကြောစံတာရဲ့မြန်မာရေးသုံးသပ်ချက်မှာတော့မြန်မာနိုင်ငံမှာတိုင်းရင်းသားပြည်ထနာပြည်လေရေးပြည်တော်စုနိုင်ငံပေါ်ဆောင်နိုင်ရေးအတွက်တမိုင်းဖြစ်ရတွေကိုထိန်ချဲမထားဘဲဒီတဲကအမှားတွေကိုပြန်ပြင်နိုင်မဲ့စနစ်တည်းရဲ့လူတွေအကြောင်
း And mentioning the issue of New Zealand If you just try to say it, then it doesn't solve American anything.
American ပြည်တော်စု Georgetown တက္ကသိုလ်ဂုဏ်နူးဆောင်ပါမောက်ခ David Chambers နဲ့ဥကြောစံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်။အခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးခြင်းပါတယ်။ဒီတစ်ပတ်အတွက်စီးကြိုသွေးကြိုဝေဒနာရှင်တွေအနေနဲ့သွေးတွင်းတကြားတက်ပမာဏကိုထိန်းညိတဲ့နေရာမှာကယ်လိုရီကျွဲဝတဲ့အစားအစာတွေကိုလုံးဝရှောင်ကျဉ်တာမျိုးကိုမပြုလုပ်ဘဲစနစ်တကျတိုင်းထွာတွက်ချက်စားတော့ရင်မများလို့မနည်းလို့နဲ့စံချိန်မီသွေးတွင်းတကြားတဲ့ပမာဏရရှိအောင်ကြိုးစားတဲ့အကြောင်းဒေါက်တာသန့်စောကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်စီကျွဲသွေးကြိုလူနာလို့သတ်မှတ်ခံလိုက်ရတာ ਨੇ အချိုမစားရတော့ဘူးလို့နားလည်လိုက်ကြတာပါစစ်ချုပ်သွေးချုပ်လူနာတွေအနေနဲ့အချိုတက်ကိုလုံးဝရှောင်ကျဉ်တာမျိုးမလုပ်ဘဲမိမိရဲ့ယောဂအခြေအနေနဲ့တနေ့တာလှုပ်ရှားသွားလာမှုတွေအပေါ်မူတည်ပြီးကယ်လိုရီတက်ကိုတိုင်းတာတစ်ချက်စားတောက်ပေးဖို့လိုတယ်လို့စစ်ချုပ်အာဟာရဆိုင်ရာဆရာဝန်ကြီးဖြစ်သူဒေါက်တာကျေစင်ယူမုံကအခုလိုပြောပါတယ
်တချို့ဆိုလို့ရှိရင်ကလုံးဝဟို physically active ဖြစ်တယ်ပေါ့အမှတနေ့ကိုတနေ့လုံးပြေးလွှားလှုပ်ရှားနေရတဲ့လူမျိုးတချို့ကျတော့တနေ့ကုန်ယုံထိုင်လုပ်နေရတဲ့လူဆိုရင်သူရဲ့ကယ်လိုရီပမာဏလိုအပ်ချက်ကမတူအဲ့ခါကျတော့ကျွန်တော်တို့ဥမာပုံစံတစ်မျိုးရင်းနဲ့ပေါ့ဟိုလူနာအားလုံးကိုတပုံစံနဲ့ဟိုတတ်သမတ်ထဲအဲ့လိုလုံးလုံးမရဘူးပေါ့လူတယောက်ချင်းစီရဲ့အသက်ပုံမှန်မူတည်သေးတယ်ဥမာကျွန်တော်အသက်80လူနာနဲ့50လူနာဆိုမတူနိုင်ဘူးဥမာ60လူနာနဲ့အသက်30အရွယ်လူနာဆိုလို့ရှင်လည်းမတူနိုင်ဘူးအဲ့ခါကျတော့တို့တယောက်ချင်းစီရဲ့လိုအပ်ချက်အရာကိုဟိုသူရဲ့ကိုယ်လေးချင်းအပြုအမူဒီ lifestyle သူတောက်နေတဲ့ဆေးပေါ့စီးချိုဆေးကဥမာထိုးဆေးတောက်ဆေးပုံမှန်မူတည်ပြီးတော့ကျွန်တော်တို့အာရပညာရှင်တွေကတရားလေးပြန်တွက်ချက်ပေးတာဟုတ်တာကယ်လိုရီတွက်ချက်တယ်လို့ခေါ်တာဖြစ်ပါရဲ့ရှင်
စီချိုသွေးချိုဝေနာရှင်တွေမှာသွေးရင်းတကြားတဲ့ပမာဏဟာတာမန်လူတယောက်မှာရှိသင့်ရှိတိုက်တဲ့သွေးရင်းတကြားတဲ့ပမာဏထက်မြင့်တက်နေတာပါသွေးရင်းတကြားတဲ့ပမာဏကိုတာမန်လူတယောက်လိုထိမ့်သိမ်းထားနိုင်မယ်ဆိုရင်နောက်ဆက်တဲ့စီချိုတွေကိုရှောင်ရှားနိုင်ပြီးတက်တန်းစီနေထိုင်သွားနိုင်မှာဖြစ်ပါတယ်စီချိုသွေးချိုဝေနာရှင်တွေအနေနဲ့သွေးရင်းတကြားတဲ့ပမာဏကိုမြည်သည့်ပမာဏအတွင်းမှာရှိနေအောင်ထိမ့်သိမ်းထားသင့်ပါတယ်လို့မေးကြည့်တဲ့အခါအထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်တာမန်အဖြစ်တော့စီချိုဝေဒနာတွေဒီနေကိုစားလိုက်တဲ့စားတော့ထဲမှာပါတဲ့အချိုဓာတ်ဒီဂစီဓာတ်ဒီကနေပြောင်းလဲလာတဲ့အချိုပမာဏကိုခန္ဓာကိုယ်သွေးတွင်းမှာဟိုပုံမှန်ဖြစ်အောင်ထိန်းသိမ်းထားနိုင်စွာမရှိတဲ့အခြေအနေမျိုးဖြစ်ပါတယ်အဲ့ဒီခါမှာတော့တတ်နိုင်ရင်တော့ဆေးဝါးတွေသုံးကြည့်ပြီးတော့တာမန်လူခဲ့သူပဲသွေးတွင်းတကြားဓာတ်ဒီရှိအောင်ဆောင်ရွက်ပေးဖို့လိုပါတယ်ဒုတိယအစာမစားမီမှာဆိုရင်130မီလီဂရမ်အောက်နဲ့အစာစားပြီးချိန်မဲ့ဖြစ်ဖြစ်ဘယ်ချိန်မဲ့ဖြစ်ဖြစ်180မီလီဂရမ်အောက်ထိန်းသိမ်းထားနိုင်ရင်တော့သူတို့ဒီတာမန်လူတွေနဲ့နီးစပ်တဲ့အတွက်ကြောင့်တာမန်လူတွေကဲ့သို့ပဲတက်တန်းစီနေနိုင်သွားနိုင်မှာဖြစ်ပါတယ
်စီချိုသွေးချိုဝေနာရှင်တွေအနေနဲ့သွေးတွင်းတကြားတဲ့ပမာဏမတက်အောင်ချူတဲ့တွေကိုရှောင်လုံးတဲ့အခါမှာသွေးတွင်းတကြားတဲ့ပမာဏရုတ်တရက်ကျဆင်းသွားတဲ့အခြေအနေမျိုးကိုကြုံတွေ့ရလေရှိတတ်ပါတယ်သွေးနှင်းတကြားတဲ့ရုတ်တရက်အလွန်မင်းကျဆင်းသွားခြင်းဟာလည်းအရေးပေါ်အခြေအနေတစ်ခုဖြစ်တာကြောင့်မကြုံတွေ့ရအောင်ကူဆက်ကြရပါပါသွေးတွင်တခြားတဲ့ပမာဏကိုမနည်းလုံးမများလုံးအောင်ထိန်းကြီးတဲ့နေရာမှာအစားအသောက်တစ်ချက်စားသုံးမှုကအလွန်ရေးပါတယ်လို့ဒေါက်တာကျေစင်ယူမွန်ကအခုလိုပြောပါတယ
်အစားအသောက်ကရေးကြည့်ပါတယ်ဘာလို့လဲဆိုတော့ကျမတို့လူတိုင်းရဲ့ဒီအခြေခံလိုအပ်ချက်ဖြစ်နေတာပေါ့နော်ဒီဟိုလူစားဟိုတနေ့ထမင်းမစားရင်နေလို့မရအဲ့ခါကျတော့ကျမတို့ဒီစီချိုလူနာမှာလည်းတော့အတူတူပဲပေါ့သူလည်းလူပဲတခါလေကျမတို့ကသူ့လူနာလို့သဘောထားလိုက်တယ်အဲ့ခါကျတော့သူကဥမာကိုသူစားချင်တာစားလို့မရတော့ဘူးဟိုအတင်းရှောင်ရတာမျိုးဖြစ်လာလို့ရှင်ရေရှည်မှာဆိုလို့ရှင်အဆင်မပြေဘူးအဲ့ခါကျတော့သူ့ကိုလည်းလူထဲကလူလိုပဲသဘောထားပြီးတော့အစားအသောက်ကိုတိကျထိမ့်ပေးတယ်ပေါ့ကျွန်တော်ကိုအစားအသောက်ဆိုင်ရာကျွမ်းကျင်ပညာရှင်တွေကတိကျထိမ့်ပေးတယ်ဆရာဝန်တွေကတိကျထိမ့်ပေးတယ်ဆိုလို့ရှင်ဒီစီချိုယောဂကိုပို့ပြီးကုသမှုအောင်မြင်စေပါတယ်ဒါကြောင့်မလို့အစားအသောက်ကရေးကြီးတယ်လို့ပြောတာဖြစ်ပါတယ်ရှင
်သွေးတွင်းတကြားတဲ့ပမာဏကိုထိန်းကြီးတဲ့နေရာမှာသွေးတွင်းတကြားတဲ့ပမာဏတိုင်းတာခြင်းကလည်းအရေးပါလာပါတယ် စစ်ချုပ်တရုတ်ဝန်ထမ်းရှင်တွေမနှစ်သက်တဲ့ဆန်သက်နည်းတွေထဲမှာလက်ထက်ကိုအနေဖောက်ပြီးသွေးရင်းတခြားတဲ့တိုင်းတာဆန်သက်တဲ့နီလန်းကလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။အနောက်နိုင်ငံတွေမှာတော့သွေးရင်းတခြားတဲ့တိုင်းတာတဲ့နီလန်းတွေဟာတဖြည်းဖြည်းအဆင့်မြင့်လာနေပြီးနောက်တစ်ချိန်မှာမနာမကျင်မဲ့သွေးရင်းတခြားတဲ့တိုင်းတာလို့ရတဲ့နီလန်းတွေရှိလာနိုင်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်။
အဲ့တော့ခင်မီနီလန်းတွေကတော့ကျွန်တော်တို့မြန်မာပြည်နီမှာတော့သုံးဆွဲတာတွေမရှိသေးဘူး။သို့တော်လည်းဆန်သက်စစ်ဆေးပြီးတော့အရေပြားမှာကတ်ထားရုံနဲ့ဆရာတို့ရဲ့သွေးအတွင်းမှာရှိတဲ့သွေးတခြားပမာဏကိုသိရှိနိုင်တဲ့နီလန်းတွေဆောင်ရွက်နေပါတယ်ထို့အတူပဲသွေးတွင်းကိုအင်ဆူလင်ဆိုတဲ့သွေးစကြထိန်းပေးနိုင်တဲ့ဓာတ်တွေကိုလည်းရေပြားကိုနာကျင်မှုမရှိဘဲနဲ့ဒီခန္ဓာကိုယ်တွင်းဆေးရောက်ရှိအောင်လုပ်နိုင်တဲ့ဆေးပစ္စည်းကိရိယာတွေကိုလည်းစမ်းသပ်သုံးစွဲနေတယ်လို့သိရပါတယ
်သွေးတွင်းစကြထဲကိုပုံမှန်ပမာဏအတွင်းရှိနေအောင်ထိန်းသိမ်းတဲ့နေရာမှာအစားအသောက်တွေကိုတက်ချက်စားသုံးဖို့လို့ဆေးဝါးတွေကိုလည်းတတ်မှတ်ထားတဲ့အချို့အစားတိုင်းအချိန်မမှန်သုံးစွဲပေးဖို့လိုအပ်ပါတယ်သွေးရင်းတခြားတဲ့ပမာဏပုံမှန်ပမာဏရောက်သွားပြီဆိုပြီးဆေးဝါးအသုံးပြုမှုတွေကိုရပ်ပစ်လိုက်တာမျိုးမပြုလုပ်သင့်ပဲဆရာဝန်ညွှန်ကြားချက်အတိုင်းကယူတဆိုင်လိုက်နာသုံးဆွဲရမှာဖြစ်တယ်လို့ဒေါက်တာကျေစင်ယူမွန်ကပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့အစားအသောက်ကရေးကြည့်တယ်ဆိုတဲ့အပြင်အစားအသောက်ပြင်သူဆေးပေါ့သူထိုးဆေးဖြစ်ဖြစ်တောက်ဆေးဖြစ်ဖြစ်ကိုပုံမှန်တခြားလေးလိုက်နာတဲ့တချို့ကတော့ဥမာပေါ့ကျွန်တော်တို့ဟိုတချို့လူနာရဲရှိရပေါ့သူစီးချိုကောင်းသွားပြီလို့ထင်လို့ရှင်ဆေးကိုသူ့တော်နဲ့သူချလိုက်တယ်အဲ့လိုလုံးဝမလုပ်သင့်ဘူးပေါ့နော်။ဥပမာသူ့ရဲ့လက်ရှိပုံမှန်ပြနေတဲ့သူ့ primary physician နဲ့တခြားဆွေးနွေးပါ
။စီချုပ်သွေးချုပ်ဝေးနာရှင်တွေအနေနဲ့သွေးရင်းတခြားတဲ့ပမာဏကိုထိန်းကြီးတဲ့နေရာမှာကယ်လိုရီကျော်ရတဲ့အစားအစာတွေကိုလုံးဝရှောင်ကျဉ်တာမျိုးမပြုလုပ်ဘဲစနစ်တကျတိုင်းထွာတက်ချက်စားတော့ရင်မများလုံးမနှဲလုံးနဲ့ဆန်ချိန်ပြီးသွေးရင်းတခြားတဲ့ပမာဏရရှိအောင်ကြိုးစားသင့်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်။ကျွန်တော်တန်ဆောပါ။
ဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့မြမလူလူနဲ့ကျမရေးစီစဉ်ကိုနားဆင်ကြရတာပါအခုတော့ဥကျော်စန်တာရဲ့မြမရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်မြမနိုင်ငံမှာတိုင်းဒေသပြည်ထနာပြည်လေရေးပြည်တော်စုနိုင်ငံဖော်ဆောင်ရေးအတွက်တမိုင်းဖြစ်ရတွေကိုထိန်ချဲမထားပဲအဲ့ဒီကအမားတွေကိုပြန်ပြင်နိုင်မယ်စနစ်တရလှုပ်ပြီးတိုင်းရင်းသားတို့ရဲ့အမျိုးသားစိတ်ဓာတ်ကိုတိမ်တိမ်မွေ့မွေ့ကင်တွယ်ရင်ဒီပြဿနာတွေကိုအောင်အောင်မြင်မြင်ကျော်လွှားခဲ့တဲ့နိုင်ငံတွေရဲ့နမူနာကိုအတူယူသင့်တယ်လို့ American ပြည်ထောင်စု George Town တက္ကသိုလ်ဂုဏ်သူးဆောင်ပါမောက်ခ David Steinberg ကဆိုပါတယ်အသေးစိတ်ကိုပါမောက်ခ Steinberg နဲ့ဥကျော်စန်တာတို့ဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင
်ပါမောက်ခ Steinberg ခင်ဗျာအခုရခိုင်ပြည်နယ်ဘက်မှာအေအေနဲ့အစိုးရစစ်တပ်နဲ့ဖြစ်တဲ့တိုက်ပွဲကြီးကြဟာလူတော်တော်များများစိုးရိမ်မကင်းဘူးဆိုတာကြဲကြဲလောင်လောင်ကြားနေရပါတယ်။တခြားတိုင်းရင်းသားလက်နက်ကိုင်အင်အားစုနဲ့ဖြစ်တာတက်ပို့ပြီးတော့စိုးရိမ်တကြီးပြောလာကြတာကြားပါတယ်။ဆရာကြီးရောအဲ့လိုစိုးရိမ်ကြဖြစ်တယ်လို့ထင်ပါသလား
? Let me begin by going back further and mentioning the issue of New Zealand.
နင်းနေနောက်ကြောင်းပြန်ပြီးတော့ပြောပြစီနယူးဇီလန်မှာပြတ်တက်တာတွေဟာစစ်သွေးကြွမျိုးသားရေးဝါဒပြည်ပဆန့်ကျင်မျိုးသားရေးဝါဒဆိုပြီးတော့ပြောကြတယ်မဟုတ်လားဒီလိုသဘောပါပဲမြန်မာနဲ့အိန္ဒိယတို့မှာလည်းဖြစ်နေပါတယ်အိန္ဒိယဝန်ကြီးချုပ်မိုဒီလက်ထက် ethnic religious nationalism လူမျိုးရေးဘာသာရေးအမျိုးသားရေးဝါဒကြီးထွားလာပါတယ်မြန်မာနိုင်ငံမှာလည်းမဘာသာလှုပ်ရှားမှုပေါ်လာသလိုရခိုင်အေအေလှုပ်ရှားမှုကလည်းဒီလိုပါပဲဗမာလူမျိုးတွေနဲ့စင်ပြိုင်ပေါ်ပေါက်လာတဲ့လူမျိုးရေးလှုပ်ရှားမှုတရက်ပါပဲ။ဗမာတွေဟာရခိုင်ကို1984-85မှာအောင်နိုင်ပြီးတော့မဟာမုနိရုပ်ပွားတော်ကိုမန္တလေးကိုလူယူသွားခဲ့ပါတယ်။ဒီဖြစ်ရပ်ကိုမမေ့ပျောက်ကြသေးပါဘူး။ဒါပေမဲ့ဗမာတွေကတော့ဒါကိုမဖော်ပြကြတော့ပါဘူး။မကြခင်တုန်းက The New Light of Myanmar အစိုးရသတင်းစာမှာရခိုင်ကြောင်းဆောင်မတဲ့ပုတ်ဖတ်လိုက်ရပါတယ်။အဲ့ဒီမှာဗမာတွေရခိုင်ကိုအောင်မြင်သိမ့်ပိုက်တဲ့ကိစ္စတစ်ခုလုံးကိုလုံးဝဖော်ပြမထားပါဘူး။အင်္ဂလိပ်တွေကြောင်းကိုတော့ပြောထားပါတယ်။ဒါမမှန်ပါဘူး။ရှမ်းကချင်ကရင်စတဲ့တိုင်းသားတွေရဲ့မျိုးသားရေးစိတ်ဓာတ်မှာဒါတွေအရေးကြီးပါတယ
်။တမိုင်းမှာအင်အားကြီးတဲ့လူမျိုးကအင်အားနည်းတဲ့လူမျိုးကိုအောင်နိုင်ခဲ့တဲ့ရဲဆဲပြုမှုခဲ့တဲ့ဆိုတာတွေကိုအမှန်တိုင်းအခုမှပြန်လဲဖော်ထုတ်နေလို့ကပြဿနာပြေလည်သွားလိမ့်မယ်။ပြည်ထောင်စုစိတ်ဓာတ်ရှင်သန်လာနိုင်စေတယ်လို့ထင်ပါသလား?အဲ့လိုပြောလို
့ If you just say it then it doesn't solve anything. It clears
the air. ပြောရုံလောက်နဲ့တော့ဘယ်ပြဿနာကိုမှပြေလည်စေမှာမဟုတ်ပါဘူး။ပြောရမှာကတမိုင်းမှာဒီလိုအချက်လက်တွေရှိခဲ့တယ်လစ်လျူရှူထားလို့မရနိုင်ဘူးဒီအမှားတွေကိုပြန်ပြင်ကြရအောင်လို့ပြောရမှာပါပြန်ပြင်နိုင်မဲ့စနစ်တရလည်းလိုပါတယ်တိုင်းသားလူနည်းစုတချို့အတွက်ဖက်ဒရယ်အခွင့်အရေးတွေဖန်တီးပေးရမယ်ပြည်တော်စုထဲမှာလူစုတပွေးတဲ့နေထိုင်နိုင်မှုအတွက်ဆိုလို့ရှိရင်အတိတ်ရဲ့အမှားတွေကိုအသိမှတ်ပြုပြီးတော့အပေါင်းလက္ခဏာဆောင်လာအောင်လုပ်သွားကြရမှာဖြစ်ပါတယ်
အဲ့ပြည့်တွေကရာစုနှစ်နှစ်ချီပြီးတော့ကြာမြင့်ခဲ့ပြီဖြစ်ပါတယ်ပြန်ကောက်ရမှာဒီနောက်ကြမနေနှုံးလားဆရာက
ြီး It's not too late because it's going to keep coming up
အသိနောက်မကြပါဘူးဒီစိတ်သက်တွေကကြီးထွားမြင့်မားလာနေပါတယ် 2019ခုနှစ်တုန်းကရခိုင်မျိုးသားနေ့မြောက်ဦးမြို့မှာအဓိကရုံးဖြစ်လို့လူဒါဇင်ဝက်လောက်တည်ဆုံးခဲ့ရတဲ့ဖြစ်ရပ်ကိုကြည့်ပါဒီဖြစ်ရပ်မှာဘယ်ဘက်ကမှားတယ်ဘယ်သူမှတာဝန်ရှိတယ်ဆိုတာကျွန်တော်တော့မသိပါဘူးကျွန်တော်သိတာကတော့ဗမာကြီးစိုးမှုကိုဆန့်ကျင်တဲ့ရခိုင်ကိုပိုင်အုပ်ချုပ်ခွင့်ကိုပြတ်တာတယ်ဆိုတာပါပဲဒါတွေဟာအကျုံးဝင်နေတော့မှာပဲရုပ်စွာဆုံးရခိုင်ဗုဒ္ဓဘာသာတချို့ကဒီကိစ္စတွေကိုတိတ်ကိုအလေးထားနေတော့မှာပဲဒီစိတ်ဓာတ်တွေဟာသူတို့ရဲ့သားသမီးတွေစီကိုဆက်လက်ကူးဆက်သွားမှာပါဆိုတော့ဒီသမိုင်းဖြစ်ရပ်တွေဟာသိဟောင်းနွမ်းနောက်ကျနေခဲ့ပြီဆိုတာတော့မဟုတ်ပါဘူးအထူးသတိထားကင်တွယ်ရမယ့်ကိစ္စတွေဖြစ်နေတော့မှာပဲ
အခုမြန်မာနိုင်ငံမှာတပ်မတော်ရဲ့ဆောင်ပုဒ်တစ်ခုကပြည်ထောင်စုမပြိုကွဲရေးဖြစ်ပါတယ်ဒီဆောင်ပုဒ်ကိုအတိုက်ခံရောတိုင်းရင်းသားအလုံးကပါသဘောတူလက်ခံကြပါတယ်လက်တွေ့မှာရောတိုင်းရင်းသားအရေးကိုဒီဆောင်ပုဒ်နဲ့အညီကင်တွယ်နေတယ်လို့ဆရာကြီးသုံးသပ်မိပါသလား
No, it's been badly handled from the very beginning. After all,
ဆောင်ပုဒ်အစကတည်းကအမှားမှယွင်းယွင်းကင်တွယ်လာခဲ့တာပါမူလတော့ကပင်လုံးမှာဖက်ဒရယ်အစိုးရတီထောင်မှုပြောခဲ့ကြပြီမဲ့လေဥနုလက်ထက်မှာအရက်သားအစိုးရဟာလည်းဖက်ဒရယ်အစိုးရမဟုတ်ခဲ့ပါဘူးနာမည်သာပြည်ထောင်စုမြန်မာနိုင်ငံ Union of Burma ဖြစ်နေပြီမဲ့ပြည်ထောင်စုအစ်မမဟုတ်ခဲ့ပါဘူးကျွန်တော်အများအားပြောခဲ့ဘူးသလိုပါပဲလွတ်လပ်ရေးရပြီးကတည်းကမြန်မာနိုင်ငံရဲ့အခြေခံပြဿနာဟာဒီမိုကရေစီမဟုတ်ပါဘူးတိုင်းရင်းသားဆက်ဆံရေးသာဖြစ်ပါလေဗမာတို့ကတော့ဒါဟာတင့်တော်မျှတတဲ့ဆက်ဆံရေးပဲလို့ယူဆကြပါလိမ့်မယ်ဘာကိုမျှတတယ်လို့ထင်ကြတယ်ဆိုတော့ကျွန်တော်မသိပါဘူးကျွန်တော်တို့ပြင်ပကနေကြည့်တဲ့သူတွေအတွက်တော့ဒီလိုမျိုးစကြပါဘူးဒါကိုတနည်းနည်းနဲ့ပြေလည်အောင်လုပ်ရမှာပါဒေါက်တာဆန်းစုကြည်လည်းဒီကိစ္စဟာသူ့အတွက်ထိတ်တန့်ဦးစားပေးဖြစ်တယ်လို့ပြောခဲ့ပါတယ်ပြီးတော့သူဟာပင်လုံစိတ်ဓာတ်အစဉ်လာကိုသူ့ရဲ့ဖခင်စီကဆက်ခံရတဲ့သူပါဒါပေမဲ့အခုထိအလုပ်မဖြစ်သေးပါဘူးဒီကိစ္စကိုစစ်တပ်ကတန်လျာရှိနေပါတယ်ဒေါက်တာဆန်းစုကြည်ကိုသူတို့မယုံပါဘူးဆိုတော့တိုင်းသားတွေနဲ့ပြေလည်မှုရရှိရေးဟာဘဲကိုမှခီးမပေါက်နိုင်ပဲဖြစ်နေပါလေအခုဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်မှုဖြစ်လာတဲ့ကိစ္စမှာပထမဆုံးလုပ်ရမယ့်အဓိကအကြောင်းကလည်းဒေါန်ဆန်းစုကြည်တမရဖြစ်ရေးမဟုတ်ပါဘူးဖက်ဒရယ်စနစ်ကိုလက်တွေ့အကောင့်တွေပေါ်ရေးတာဖြစ်ပါလေဒီထဲမှာအရေးကြီးတဲ့အချက်တစ်ခုအဖြစ်ကျွန်တော်စဉ်းစားမိတာကတော့ပြည်နယ်တိုင်းရင်းသားနယ်ပယ်တွေမှာအုပ်ချုပ်ရေးအကြီးအကဲကိုဒေသခံပြည်သူတွေကရွေးချယ်သူတွေကိုခန့်ထားရေးဖြစ်ပါလေဘိုးဆိုးဝါးကကြိုက်တဲ့လူကိုမခန့်သင့်ပါဘူး
တချို့ကသုံးဆက်ကြပါတယ်ဒီနေရာမှာဂျာဝင်စစ်စပ်ပေးမဲ့လူလိုအပ်တယ်အထူးသဖြင့်တရုတ်ကဝင်ရောက်ဖြန့်ဖြည့်ပေးရင်ရနိုင်မယ်လို့ယူဆကြတာရှိပါတယ်ဆရာကြီးဘယ်လိုသဘောရပါလဲဖြစ်နိုင်ပါလား
I don't think that is sound first of all I think that the Burmese resent foreigners
ဒါကတိတ်ဖြစ်နိုင်တယ်လို့တော့ကျွန်တော်မထင်ပါဘူးနိုင်ငံသားတွေရဲ့ဂျာဝင်ဆွတ်ဖွဲ့မှုတွေကိုလည်းမြန်မာတွေကမယုံလဲမယုံကြည်ကြပါဘူ
းဒါပေမဲ့တရုတ်ကလက်ရှိမှာမြန်မာနိုင်ငံကိုနိုင်ငံတကာမျက်မှောက်မှာကာကွယ်ပေးနေတဲ့အခါစီးပွားရေးအဖြစ်နဲ့ပဲအဓိကကျတဲ့နိုင်ငံတစ်ခုဖြစ်နေဆိုတော့တရုတ်နိုင်ငံရဲ့မြန်မာပေါ်ဩဇာလွှမ်းမှုကအတော်ကြီးမားနေရပြီဖြစ်ပါလား
That is true at the moment. That's absolutely true. But we've seen in the past the Chinese leverage.
ဟုတ်ပါတယ်ခင်ဗျာဒါတော့မှန်ပါတယ်။လောစင်မှာလုံးဝမှန်ပါတယ်။ဒါပေမဲ့အတိတ်ကိုပြန်ကြည့်ရင်တရုတ်ဟာမြန်မာပေါ်ဖိအားသုံးတဲ့နေရာမှာမြန်မာဘက်ကခံစားချက်သဘောထားကိုအယူမဆိုင်ပဲလောက်တက်ပါလေရေပွေအားဖြင့်နိုင်ငံသားတွေဟာမြန်မာတို့ရဲ့သဘောထားကိုနားလည်ခံစားခြင်းမရှိကြပါဘူးဆိုတော့တရုတ်ရဲ့အခန်းကဏ္ဍဟာမေကွန်းထုတ်เสียဖြစ်နေပါလေအမေရိကန်ရဲ့အခန်းကဏ္ဍဟာလည်းမေကွန်းထုတ်เสียပါပဲဒါပေမဲ့မြန်မာနိုင်ငံအနေနဲ့စကန်ဒီနေးဗီးယန်းနိုင်ငံတွေဒါမှမဟုတ်အမေရိကန်တရုတ်စတဲ့နိုင်ငံတွေရဲ့အကျန်းစီတိတ်တဆိတ်ပဲရယူသင့်တယ်လို့ထင်ပါတယ်ဒါပေမဲ့ဒီအကျန်းစီလောက်နဲ့တည်းမရပါဘူးတကယ်လက်တွေ့ဖြစ်အောင်ဥပဒေတွေလောက်ရပြင်ရမှာလည်းဖြစ်ပါလေ
။အိန္ဒိယရောခင်ဗျာအိန္ဒိယဟာဆိုရင်လည်းပဲသတို့တိုင်းပြည်မှာဒီလိုလူမျိုးစုပြဿနာတွေအများကြီးနဲ့ရင်ဆိုင်ခဲ့ရတယ်ပြဿနာဖြစ်အောင်ထိန်းနိုင်ခဲ့တယ်။တစ်ဖက်မှာလည်းပဲမြန်မာနိုင်ငံမှာသတို့ရဲ့စီးပွားရေးအရရင်းနှီးမြှုပ်နှံမှုဆန္ဒတွေအများကြီးရှိနေတယ်ဆိုတော့သတို့ရဲ့တိုင်းပြည်အတွေ့အကြုံကမြန်မာနိုင်ငံအတွက်အဆုံးချအကြံပေးတာမျိုးဝင်ရောက်စစ်ဆေးတာမျိုးမလွတ်နိုင်ဘူးလားခင်ဗျ
ာ။ India I think has a very important interest as you just said.
ပြောသလိုပါပဲမြန်မာနိုင်ငံအတွင်းမှာအိန္ဒိယရဲ့အကျိုးစီးပွားဟာအင်တာမအရေးကြီးပါတယ်ကလဒန်မြစ်နယ်ပတ်သက်တဲ့စီမံကိန်းဟာမဏိပူရာအာတန်နာဂဒေတာတွေလိုအိန္ဒိယအရှေ့မြောက်ပိုင်းဒေတာတွေအတွက်တိတ်ကိုအရေးကြီးပါတယ်ဒီဒေတာမှာအိန္ဒိယကိုတိုက်ခိုက်နေတဲ့သဘုံအဖွဲ့၁၁ဖွဲ့လောက်ရှိနေပါတယ်တချို့ကအိန္ဒိယမြန်မာနိုင်ငံမှာနေကြတဲ့လူမျိုးစုသဘုံတွေပါအိန္ဒိယဟာဒီဒေတာကိုငြိမ်းချမ်းစေချင်တာတရုတ်ဩဇာကနေလွတ်မြောက်စေချင်တာပါစရောအိန္ဒိယကတိတ်ဆိတ်ကူညီနိုင်ပါတယ်ဒါပေမဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီဟာဟိန္ဒူမျိုးသားရေးစိတ်ဓာတ်ကိုနှိုးဆွနေပါတယ်ဒါအိန္ဒိယအတွက်စိုးရိမ်စရာပါ င်းဒိယမှာမွတ်စလင်ကတန်း150လောက်ရှိပါတယ်သိအကဲဆက်တဲ့ကိစ္စပ
ါမြန်မာရှိရေးကိုပြန်ကြည့်မယ်ဆိုရင် the worst case scenario ပေါ့ဆရာကြီးအဆိုးဝါးဆုံးဖြစ်နိုင်တဲ့အခြေအနေဘယ်လိုလို့ထင်ပါသလဲအေအေကအခုခါမှာဝါကိုအားကြပြီးတော့ confederation union နဲ့လို့ပြောလာပါတယ်ဒါကိုကြံတဲ့တိုင်းရင်းသားတွေကလည်းပဲကြိုက်တယ်လို့မပြောတော့မှသူတို့ကဘာမှဝေဖန်ခြင်းမပြုနဲ့နှုတ်ဆက်နေကြပါတယ်ဆိုတော့ဒီကိစ္စကျေပြန့်လာရင်ပြည်ထောင်စုပြိုကွဲရေးအထိဥတည်သွားနိုင်တယ်လို့ဆရာကြီးယူဆပါသလား
A little different because Rakhine is already a state of the
နည်းနည်းတော့ကွဲပြားပါတယ်ဘာကြောင့်လဲဆိုတော့ရခိုင်ကပြည်နယ်အဆင့်ရှိနေပြီးသားပါဝါကရှမ်းပြည်နယ်ရဲ့အစိတ်ပိုင်းတစ်ခုမြတာပဲဖြစ်ပါတယ်ဒါကိုဝါကတီးခြားပြည်နယ်လိုချင်နေတာပါဒါကိုရှမ်းကမကြိုက်ပါဘူးရခိုင်ကပြည်နယ်ရပြီးသားပါရိုဟင်ဂျာကိစ္စကတိကျပြဿနာပါဒါပေမဲ့အေအေအင်အားကြီးထွက်လာတာကတော့တိတ်ပြီးတော့အရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဒါဟာဗမာတို့သဘောပေါက်နားလည်ရမယ်ရခိုင်အမျိုးသားရေးစိတ်ဓာတ်ဖြစ်ပါတယ်တိမ်မွေ့တဲ့နီးနဲ့ကင်တွယ်တဲ့မှာတယ်ဒါပေမဲ့စစ်တပ်ကဒီလိုတိမ်မွေ့တဲ့နီးနဲ့ကင်တွယ်လိုက်မယ်လို့ကျွန်တော်မယုံကြည်ပါဘူးအရက်ဖက်ဆိုးကလည်းလောလောဆယ်မှာဒီလိုလှုပ်လိုက်မယ်လို့မထင်ပါဘူးဒီလိုလှုပ်ဖို့ဆိုတာကလည်းချိန်ယူပြီးတော့ဘက်ဆောင်လုပ်ရမယ်ကိစ္စပါရှင်ထဲမှာပဲအေအေတွေနည်းမြေတိမ့်ပိုက်မဲ့ကိစ္စစခန်းတွေကိုပြစ်ခတ်တိုက်ခိုက်နေတဲ့ကိစ္စဟာလည်းလက်ခံနိုင်စရာမရှိပါဘူးဒီထဲမှာရိုဟင်ညာပြဿနာရှိနေတဲ့အတွက်လည်းအခြေအနေတွေကပိုပြီးတော့ရှုပ်ထွေးစေပါတယ
်ဆိုရင်ကအကောင်းဆုံးလို့ထင်တဲ့ကိစ္စတစ်ခုကိုကျွန်တော်မေ့ချင်ပါတယ်အစိုးရစစ်တပ်နဲ့အေအေနဲ့တိုက်နေတာအပြင်ဒီကိစ္စဟာကျေပြန့်လိုက်ပြီးတော့ဗမာနဲ့ရခိုင်လူထုချင်းကြားမှာအမုန်းပွားစရာဖြစ်လာလိမ့်မလားအဲ့လိုမဖြစ်လာအောင်ဘယ်လိုထိန်းသိမ်းရမလဲဆိုတဲ့ကိစ္စဖြစ်ပါတယ်ဆရာကြီးဘယ်လိုလုပ်နိုင်မလဲထင်ပါလဲအဲ
့ဒါ You've got to start out in the school system. You got to start out educating. I mean you don't stop there but you start out.
ဒါတော့ပညာရေးကစပြီးတော့လုပ်ရမယ့်ကိစ္စဖြစ်ပါတယ်။တန်းတူညီမျှရေးစိတ်ဓာတ်ကိုဖန်တီးနိုင်တဲ့ပညာရေးဖြစ်ရပါလိမ့်မယ်။ကျောင်းသင်ခန်းစာတွေကိုပြင်ရမယ်။လက်တွေ့မှာလည်းဒီလိုဖြစ်အောင်လုပ်ပေးရပါလိမ့်မယ်။လူတိုင်းနဲ့သက်ဆိုင်တဲ့ပြည်ထောင်စုနိုင်ငံဆိုတာလုပ်ရပါလိမ့်မယ်။ဒီအမေရိကန်ပြည်ထောင်စုမှာလည်းရှိခဲ့ပါတယ်လူပြူတွေဟာလူမဲတွေထက်အခွင့်တူးရခဲ့တယ်လက်တီနိုတွေထက်ပိုအကျိုးခံစားခွင့်ရှိခဲ့တယ်အရင်တုန်းကဆိုလို့ရှိရင် Protestant တွေဟာ Roman Catholic တွေ Jew တွေထက်အခွင့်တူးရခဲ့တယ်ဒါတွေကိုတဖြည်းဖြည်းချင်းကျော်လွှားနိုင်ခဲ့တာပါအလားတူထပ်မဖြစ်အောင်လဲအပြောင်းလဲတွေလုပ်ဖို့ကြိုးပမ်းခဲ့ရပါတယ်မြန်မာနိုင်ငံမှာလည်းသူနီးသူဟန်နဲ့ဒီလိုလုပ်ရမှာဖြစ်ပါတယ်ဒီလိုပြဿနာမျိုးကျော်လွှားနိုင်တဲ့နိုင်ငံတွေရဲ့အတွေ့အကြုံတွေကိုလည်းတိတ်တဆိတ်လေ့လာပြီးတော့နမူနာရေးသင့်ပါတယ်
တိုင်းသားတွေရဲ့အမျိုးသားစိတ်ဓာတ်နဲ့ပြည်ထောင်စုနိုင်ငံတော်ဖော်ဆောင်ရေးနဲ့ပတ်သက်ပြီးတော့ American ပြည်ထောင်စု Georgetown တက္ကသိုလ်ဂုဏ်နူးဆောင်ပါမောက်ခါ Davis Chambers ကိုဥကြော်စန်တာကဆွေးနွေးသင်သက်တင်ပြထားတာကိုနားဆင်ခဲ့ကြရတာပါအခုတော့လာမယ့်စနေညတိုင်းလီလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင်
ကမ္ဘောဒါကစီးပွားရေးလုပ်ငန်းအမျိုးမျိုးတည်ထောင်လုပ်ကံနေတဲ့ပေါ်ယူရီသောရရှင်တွေဘယ်လိုသဘောထားရှိကြပါသလဲကမ္ဘောဒါပိုင်စီးပွားရေးလုပ်ငန်းတွေကိုထူထောင်ထားတဲ့အဓိကရည်ရွယ်ချက်ကကမ္ဘောဒါရဲ့တက်တာချောင်ချီရေးလုပ်ငန်းတွေအတွက်နဲ့နိုင်ငံတော်စီးပွားရေးကိုတစ်ဖက်တစ်လမ်းကအထောက်အကူပြုဖို့အတွက်ဖြစ်တယ်လို့ကမ္ဘောဒါဘက်ကပြောထားတဲ့အပေါ်မှာရောသဘောတူကြပါသလားကမ္ဘောဒါကကိုယ်ပိုင်စီးပွားရေးလုပ်နေတာရဲ့ကောင်းကျိုးဆိုးပစ်တွေကိုအခုလာမယ့်စနေညတိုင်းရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးကျင်နေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုဆွေးနွေးကျင်တော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်လိုရင်းတူရှင်ပြောဆိုရေးသားပြီးကြိုတင်ပေးပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-1-9-9-9လေးအီးမေးလ်လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
နာမည်စနေညာတဲ့လေလိုင်းစီစင်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ကိုရနိုင်စုစည်းတင်ပြထားတဲ့တပတ်တွင်းအာကစားသတင်းလွှာတွေကိုအလှည့်ပေးကြအောင်ပါရှင
်မင်္ဂလာပါကျွန်တော်ရနိုင်ပါ VO ရဲ့တပတ်တွင်းအာကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်2019-2020ဥရောပဘောလုံးရာသီအပွင့်ပွဲစဉ်လို့ဆိုရမယ်ကွင်းမမလာဘောလုံးပွဲတွေကိုစတင်လိုက်ပါပြီအင်္ဂလန်နောက်တန်းလူဟယ်ရီမကွာယာကိုတော့မန်ချက်စတာယူနိုက်တက်အသင်းကစံချိန်တင်ပြောင်းရွှေ့ခြင်းနဲ့ဝယ်လိုက်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ
လာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာလာ
ဝေဘာဘောလုံးပွဲတွေကိုတော့အခုဒီဘက်မှာစတင်လိုက်ပါပြီ။အင်္ဂလန်၊ဂျာမနီနဲ့ပြင်သစ်နိုင်ငံတွေမှာခွင့်ဖွဲ့ဖလားပွဲတွေကိုပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့မှာကစားခဲ့ကြပါတယ်။အင်္ဂလန်က FA Community တိုင်းမှာတော့ Premier League Champion Manchester City နဲ့ FA Plus Champion Liverpool တို့ Wembley မှာတနင်္ဂနွေနေ့ကကစားခဲ့ကြတာပါ။ Messi က Sterling က12မိနစ်မှာအဖွင့်ကိုသွင်းခဲ့ပြီးတော့ Liverpool က Joao Matic ကပြန်ချေလို့တကိုးစီတေးဖြစ်နေတာကြောင့် Penalty ကန်ကြတာမှာမက်ဆီတီက5ဂိုး4ဂိုးနဲ့နိုင်ပြီးတော့ community down ကိုအနိုင်ရသွားခဲ့ပါတယ်။ဂျာမန်စူပါဖလားဘောလုံးပွဲမှာတော့ Bayern Munich နဲ့ Dortmund တို့ကစားခဲ့ကြပြီးတော့ Dortmund က2ဂိုးကိုရှိနေနိုင်ပြီးတော့ German Super Flag ကိုရသွားပါတယ်။ Dortmund အတွက်ဂိုးတွေကိုတော့ Paco Alcacer နဲ့ Jadon Sancho တို့ကသွင်းခဲ့တာဖြစ်ပါတယ်။ပြင်သစ် Super Flag မှာတော့ PSG အသင်းက Rennes ကို2ဂိုး2ဂိုးနဲ့နိုင်သွားပါတယ်။ Rennes ဘက်က73နှစ်မှာဂိုးရင်သွင်းခဲ့တာကြောင့် PSG ကနောက်ကနေလိုက်ကစားခဲ့ရပြီးPSG အတွက်ဂိုးတွေကိုတော့ဘာပေနဲ့ဒီမာရီယာတို့က58မိနစ်နဲ့83မိနစ်တွေမှာသွင်းခဲ့တာဖြစ်ပါတယ်။ဒါမဲ့တောက်ကြနေမှာတော့ Premier League အဖွင့်ပွဲစဉ်အဖြစ်နဲ့ Liverpool နဲ့ Norwich City တို့ကစားကြမှာပါ။ Man City ကတော့စနေနေ့မှာပဲ Sam နဲ့ Wigan မှာကစားမှာဖြစ်ပြီးတော့တနင်္ဂနွေနေ့မှာတော့ Arsenal နဲ့ Newcastle Manchester United နဲ့ Chelsea တို့ကစားကြမှာပါ။မဘီဘောလုံးရာသီစဖို့ကရပ်ပိုင်းမဲ့လိုတော့တာကြောင့်အသင်းတွေကလည်းကစားသမားအစ်စ်တွေခေါ်ယူပြီးအသင်းကိုအားဖြည့်လာနေကြပါတယ်။ Manchester United အသင်းကတော့ England နောက်တန်းလူ Harry Maguire ကိုစံချိန်တင်ပြောင်းရွှေ့ခြင်းနဲ့ခေါ်လိုက်ပါတယ်။ Man U က Maguire ကိုပေါင်တန်း80ပေးပြီး Leicester အသင်းစီကနေဝယ်လိုက်တာကြောင့်ဒါဟာနောက်တန်းသမားတွေထဲမှာတော့အသင်းပြောင်းရွှေ့ခြင်းအများဆုံးဖြစ်ပါတယ်။ကမ္ဘာစည်းကြီးဆုံးနောက်တန်းလူဖြစ်တဲ့မန်ယူသင်းကိုပြောင်းလာတာနဲ့ပတ်သက်ပြီးမကွာရပြောတာကတော
့ A really proud moment for myself to join such a big club. You always dream of walking out at Wembley and Old Trafford there, the two big stadiums when you're young.
Manchester United လို့အသင်းကြီးမျိုးကိုပြောင်းလာရတဲ့အတွက်ကျွန်တော်ဂုဏ်ယူမိပါတယ်။ငငယ်ကလေးကအကြီးဆုံးဘောလုံးကြီးနှစ်ခုဖြစ်တဲ့ Wembley နဲ့ Old Trafford ကွင်းတွေမှာကစားကျင်ခဲ့တာပါ။နောက်တစ်ခုကတော့ကျွန်တော်ကိုကျွန်တော်နောက်တန်းကစားသမားကောင်းတစ်ယောက်လို့မြင်ပါတယ်။ကျွန်တော်တာဝန်ကတဖက်ကဂိုးမသွင်းနိုင်အောင်ခန်းစစ်ကိုလုံအောင်ပိတ်ရမှာပါ။အသင်းနဲ့တူကစားချင်ပါပြီ။အသင်းတွေကျွန်တော်ကစားနိုင်သလောက်စွမ်းကုန်ကစားသွားမှာပါ
။သူ့မနိုင်ငံကတော့ Liverpool နောက်တန်းလူ Van Dijk ကပေါင်85သန်းနဲ့ကမ္ဘာစံချိန်တင်ထားတာပါ။ Man U အသင်းက Maguire ကိုခေါ်လိုက်တာနဲ့ပတ်သက်ပြီးချွန်ကျင်သူတွေနဲ့ဘောလုံးဝါသနာရှင်နေကြမှာလဲသဘောထားတွေကအမျိုးမျိုးပါ။မြို့ကန်ပြိုင်မဲ့ Man City အသင်းရဲ့နီပြ Pep Guardiola ကတော
့ Yeah, Maguire is an excellent top class player.The central defender top class player
Maguire ဟာအလွန်ကောင်းတဲ့ထိပ်တန်းခံစင်မှုတယောက်ပါကျွန်တော်တို့သူ့ကိုစိတ်ဝင်စားပြီးမယ်ခေါ်ဖို့မတတ်နိုင်ပါဘူးဒါပေမဲ့ Man U ကခေါ်နိုင်ပါတယ်သူ့အနေနဲ့လည်း Man U မှာကစားဖို့အရည်အသွေးတွေအကုန်လုံးရှိပါတယ် Man U အတွက်လည်းဂုဏ်ယူပါတယ
်နောက်တန်းလူတွေထဲမှာကမ္ဘာစံချိန်တင်ပြောင်းရွှေ့ခြင်းနဲ့ခေါ်လိုက်တယ်ဆိုတော့ Maguire ဟာ Man U ကလိုချင်တဲ့ကစားသမားလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်မဲ့ကစားသမားမျိုးလားဒီပေါ်မှာအသာကလောင်ရှင်ကိုစော်မျိုးတန်ရဲ့အမြင်ကဘယ်လိုပါလဲ
Maguire ကိုခေါ်တာ Man U ရဲ့လိုအပ်ချက်လားဆိုတော့ဒီရက်နေ့ဘောလုံးရာသီမှာပြခဲ့တဲ့ခြေသွမ်းရဆိုလို့ရှိရင်တော့ဒါ Maguire ကဟို Man U အတွက် Maguire ရေမှာမဟုတ်ပါဘူးနောက်တန်းကစားသမားဘယ်ကစားသမားမဆို Man U အတွက်ကတော့ဟိုမဖြစ်မနေလိုအပ်တဲ့အနေထားမှာရှိတယ်လို့ပဲပြောရပါဘူးနော်။ဘာကြောင့်လဲဆိုတော့ Man U ကပြီးခဲ့တဲ့နှစ်တုန်းကဗျာဟိုဘောလုံးရာသီတစ်လုံးမှာဂိုးမပေးရတဲ့ပွဲက9ပွဲပဲရှိတယ်။ဘယ်လောက်ထိဆိုးရဲဆိုရှင်သူ့အောက်မှာကျွန်တော်တို့ဒီဟိုဟာတာဖီရိုဖူဟန်တို့လောက်ပဲကျန်တော့တယ်ဟိုအာဖင်နယ်လိုအသင်းကတော့မှပဲဟိုတူတဲ့ဂွန်းပေးရတဲ့ပွဲနဲတယ်လေအာဖင်နယ်နောက်တန်းတစ်လောက်ညံ့လာတော့မှပဲဆိုတော့ဒါနောက်တန်းကတော်တော်ကိုအခြေအနေစိုးခဲ့တဲ့အနေအထားမှရှိရလို့ပြောရမှာပါဗျာဒါကြောင့်လည်းပဲမန်ယူကဒီမက်ဂွိုင်ယာလိုနောက်တန်းကစားသမားမျိုးကိုခေါ်တယ်ဆိုတာဟိုမှန်တယ်လို့ပဲပြောရမှာပါဗျာ
တခြားကစားသမားရှိနိုင်လား
တခြားကစားသမားရှိနိုင်လားဆိုတော့ကိစ္စကစားသမားကြောင့်လည်းဟိုကောင်းတာပဲဒါပေမဲ့ခုနပြောလို့ဒီတခြားကလပ်ကခေါ်သွားပြီဆိုတော့နောက်တန်းကစားသမားတွေမှာတော့ဒီမက်ဂွိုင်ယာကဟိုပရီးမီးယားလိမှာဝင်ကစားနေတယ်ပေါ့ဗျာနောက်တစ်ခုကဟိုမန်ယူနဲ့နှိုင်းယှဉ်လို့ရှိရင်ဒီသူ့ရဲ့မက်ဂွိုင်ယာပါဝင်တဲ့အသင်းကတော်တော်လေးကိုခံစစ်ပိုင်းကကောင်းတယ်လို့ပြောရမှာပေါ့ဗျာဆိုတော့ဟိုနောက်တန်းကစားသမားတွေကတော့ရှိပါတယ်ဒါပေမဲ့အဓိကတော့ပရီးမီးယားလိမှာဝင်ကစားနေတဲ့ကစားသမားဖြစ်တာကြောင့်လေဟိုမက်ဂွိုင်ယာကိုခေါ်တယ်လို့ကျွန်တော်အဲ့လိုပဲတွေးမှတ်ချင်ပါ
ဂေါ်ဒီယိုလာကတော့မက်ဂွိုင်ယာကိုခေါ်လိုက်တာနဲ့ပတ်သက်ပြီးတော့သူကမက်ဂွိုင်ယာထိတန်းကစားသမားတစ်ယောက်ဖြစ်တယ်ဆိုပြီးတော့လည်းချီးကျူးထားတယ်ဒါပေမဲ့ဒီနေရာမှာတခုပြောချင်တာကတော့သူ့ရဲ့ဒီပြောင်းရွှေ့ကြီးကပေါင်တန်း80နဲ့နောက်တန်းကစားသမားတွေထဲမှာစံချိန်တင်ပြောင်းရွှေ့ကြီးဖြစ်ခဲ့တယ်ပေါ့အဲ့ဒီပေါ်မှာရောဘယ်လိုမြင်လဲတန်း80တန်ရဲ့လား
ကြောင်းကျွေးကြီးအနေနဲ့လို့ရှိရင်တော့များတယ်လို့ပြောမှာပေါ့ဗျာ။ပြာကုနာပြောလို့ပဲတခြားနောက်တန်းကစားသမားတွေမရှိဘူးလားဆိုတော့ဒီရှိတာပေါ့။ရှိတော့တိုးတော်လေးပဲကုနာပြောလို့ပေါ့လက်ရှိအခြေအနေကမန်ယူကဆင်တန်းမိမိနောက်တန်းကစားသမားတယောက်ကမဖြစ်မနေခေါ်ရတော့မှာလေမခေါ်တော့မရဘူး။ရာသီသက်ကလည်းစတော့ပဲ။နောက်တစ်ခုကကျွန်တော်ဒီအပြောင်းရွှေ့ကလည်းဟိုနောက်ခဏနေပြိတော့မှာပေါ့။ဆိုတော့ဒီတော့နောက်ဆုံးမက်ဘွဲကိုပဲမဖြစ်နေအရခေါ်လိုက်ရတဲ့သဘောမျိုးမှာရှိပါပဲ။အပြောင်းရွှေ့ကြီးအနေနဲ့ကြည့်မယ်ဆိုရင်တော့လေဟိုနည်းနည်းတော့များတာပေါ့ဗျာဒါပေမဲ့ဒီခက်မှာလည်းပြောင်းရွှေ့စီပေါင်တန်း80တူကလည်းတိတ်တော့လည်းအများကြီးတော့မဟုတ်ဘူးလို့ပဲပြောရမှာပေါ့မန်ယူကလည်းလွန်ခဲ့တဲ့ကာလတစ်ခုမှာကျွန်တော်ဒီနောက်တန်းကစားသမားဖာဒီနန်တို့ပါလို့လည်းဒီအဲ့ချိန်တုန်းကပေါ့ကောစန်နေနေပြောင်းရွှေ့စီပေးပြီးထားခဲ့တာတွေရှိခဲ့တာပဲဟာဆိုတော့အဲ့ဒါနဲ့နှိုင်းရှင်ကြည့်လိုက်လို့ရှိရင်တော့မက်ဂွေယာကိုပေါင်တန်း80ပေးတာတိတ်တော့လည်းဟိုမထူးဆန်းလာဘူးလို့ကျွန်တော်အဲ့လိုပဲသုံးသပ်ချက်ပါ
အာဆနယ်အသင်းကလည်းပြင်သစ်ပထမတန်းကလီလီမာကစားနေတဲ့ Ivory Coast တောင်ပံကစားသမားနီကိုလပ်ပေပေကိုပေါင်80နဲ့ဝယ်လိုက်ပါတယ်။ဒါဟာအာဆနယ်အတွက်တော့စံချိန်တင်ပြောင်းရွှေ့ခြင်းပဲဖြစ်ပါတယ်။အာဆနယ်ကိုပြောင်းလာတဲ့ပတ်သက်ပြီးပေပေပြောတာကတော
့ beaucoup d'émotions surtout de venir dans un grand club ici.
ဒီလိုပြောင်းလာရတာအတွက်မယုံနိုင်လောက်အောင်ဝမ်းသာမိပါတယ်။ဘာလို့လဲဆိုတော့ကျွန်တော်အတွက်ဒါဟာလွယ်တာမဟုတ်ပါဘူး။ကျွန်တော်ဘဝမှာအတော်လေးယုံကန်ခဲ့ရပြီးအာဆင်နယ်နဲ့စာချုပ်ချိုးရတာကျွန်တော်အတွက်တော့ကြီးမားတဲ့ဆုလက်ပါ
။ပေပေဟာပြင်သစ်မှာတော့ဘာပေပြင်ဒုတိယအကောင်ဆုံးကစားသမားဆိုပြီးတော့တောင်ထင်စားခေါ်ဝေါ်နေကြတယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ဗျာ။
ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလှော်တွေကိုနားဆင်ကြရတာပါဒီကနေ့တွေ့ပတ်စင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင်မနေ့ဖြန်ကြာသာပရိနေမနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေထဲမှာဥကြောစံတာရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လင်းချက်တွေကိုနားဆင်နိုင်ပါတယ်ရှင်အခုတော့ဒီကနေ့ညပိုင်းတွေ့သတင်းချင်းချုပ်ကိုကိုကြောကြောသိန်းကပြောပြပေးပါရှင်
ဒီကနေ့တင်ပတ်ကွန်ကတနက်ပြခတ်မှုတွေဖြစ်ခဲ့တဲ့ Ohio ပြည်နယ်ဒေတွန်မြို့နဲ့ Texas ပြည်နယ် El Paso မြို့တွေကိုဒီကနေ့သမ္မတဒေါ်နယ်ထရမ့်တော်ဘုဆီစဉ်ထားတာမှာအခုလက်ရှိမှာတော့ပထမကြီးတစ်ထောက်ဖြစ်တဲ့ဒေတွန်မြို့မှာရောက်နေပါပြီ။သမ္မတထရမ့်မြို့ကိုရောက်ချင်းပါပဲသူ့ကိုကန့်ကွက်ဆန္ဒပြကြသူတွေကိုလည်းတွေ့ရပါတယ်။အခုဒီအဲ့ဒီပြခတ်မှုတွေအတွင်းမှာစုစုပေါင်းသေဆုံးသူ32ဦးရှိပါတယ်။ဟောင်ကောင်ကျွန်းမှာတင်ပတ်တော်ကြားဆန္ဒပြပွဲတွေဖြစ်နေပြီးတဲ့နောက်1999ခုနှစ်မှာပြည်ချက်လက်ထက်ကနေလွှဲပြောင်းရယူခဲ့ခြင်းတွေကဆိုရင်အဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရပြီးနောက်တစ်ဆင့်ဘာလို့ရမယ်ဆိုတာကိုစဉ်းစားနေတယ်လို့ဟောင်ကောင်နဲ့ပတ်သက်ပြီးတာဝန်ယူလို့ဆောင်ရတဲ့တရုတ်အစိုးရရုံအကြီးအကဲကဒီကနေ့ပြောလိုက်ပါတယ်ဟောင်ကောင်ဆန္ဒပြပွဲတွေဟာရိုးရင်းစကားပုံဖြစ်လာပြီးလူအဖွဲ့အစည်းပေါ်ကြီးမားတဲ့တယောက်မှပိုရှိလာနေတယ်လို့ဟောင်ကောင်နဲ့တရုတ်ပြည်မှာကလွှတ်တော်နဲ့အကြံပေးအဖွဲ့အစည်းတွေရဲ့ဖွဲ့ဝင်အတော်များများကိုတာဝန်ရှိသူဂျန်းရှောင်မင်းကပြောပါတယ်လူမောင်ကိုကူးခံရသူလို့ယူဆရသူတွေကိုထားတဲ့ထိုင်းနိုင်ငံကစခန်းတွေမှာလူအတော်များနေပြီဖြစ်ပြီးဒီကတန်းကျတော့အဲ့ဒီလူအတော်များဟာလူမောင်ကိုကူးခံရသူတွေမဟုတ်ပဲထိုင်းနိုင်ငံထဲကိုတရားမဝင်ခိုးသွင်းလာတဲ့ရွှေ့ပြောင်းဝင်သူတွေဖြစ်တယ်လို့လူအခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။အိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသကိုလူမျိုးရေးတင်းကျပ်ထားတာနှစ်ရက်ရှိလာချိန်မှာပဲအဲ့ဒီဒေသကိုနယ်မြေနှစ်ခုအဖြစ်ခွဲခြားမဲ့ဥပဒေမူကြမ်းတစ်ခုကိုအိန္ဒိယလွှတ်တော်မှအတည်ပြုလိုက်ပြီးတော့အထူးကိုယ်ပိုင်အုပ်ချုပ်권ပေးထားတာကိုပြန်ရုပ်သိမ်းလိုက်ပါတယ်။စစ်တော်ရေးဖျက်တောက်ထားပြီးရေပုံအားဖြင့်ပိတ်ထားသလိုဖြစ်နေတာကြောင့်ဒီလိုရပ်ဖို့ကက်ရှမီးယားဒေသခံတွေရဲ့တုံ့ပြန်ချက်မကြားသေးပါဘူး။မြန်မာတိုင်းစတင်ထဏာရဲ့မှုဆောင်ရာရှိချိုဟောင်းနဲ့အရီတာချိုဟောင်းဖြစ်သူအသက်62နှစ်အရွယ်အော်စတြေးလျနိုင်ငံသားရော့စ်တန်ဂလေးကိုမူရဆွေးရောမှုနဲ့ရန်ကုန်အနောက်ပိုင်းခရိုင်တရားရုံးကဒီကနေ့ထောင်ဒဏ်73နှစ်ချမှတ်လိုက်ပါတယ်။သူနဲ့အတူဖမ်းဆီးခံထားရတဲ့အပြည်တည်နိုင်ငံသားဂျိုဟန်းစတူဝတ်မက်ကင်ဇီကိုလည်းထောင်ဒဏ်73နှစ်ချမှတ်ခဲ့ပြီးအမှုမှာပါဝင်တဲ့တခြားလူ9ဦးကိုတော့ထောင်ဒဏ်17နှစ်စီချမှတ်လိုက်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ LZBL Tire ဖြစ်ပါတယ်ဒီကနေ့ဗုဒ္ဓဟူးနေ့ညပိုင်း VOE မြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လင်းပေးခဲ့တာပါရှင် VOE ကိုအားပေးနာဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနေတကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပါ
Thank you.
This program has come to you from the Voice of America, Washington.